Welcome to the Voice of America in Burmese.
မင်္ဂလာညမှာခမအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2019ခုနှစ်စက်တင်ဘာ19ရက်ကျသောရီနေ့ညပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ9.25 3252နဲ့ line meter 190အပြင် view ရဲ့ Facebook စာမျက်နှာကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပြီဖြစ်ပါခင်ဗျာဒီညတော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်မဲ့သတင်းတွေမှာတော့ sorry ရေနယ်လုပ်ငန်းတွေတက်ခက်ခံရမှုတွေအီရန်ကိုလက်တုံပြန်တက်ခက်လာမဲ့ပေါ်အီရန်နိုင်ငံခြားရေးဝန်ကြီးကဒီနေ့ပဲသတိပေးလိုက်ပါတယ်မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေကိုအပြင်းထန်ပြစ်တင်ရှုတ်ချတဲ့အကြောင်းဥရောပပါလီမန်ကဒီနေ့ပဲတက်ခက်နဲ့ဆုံးဖြတ်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မုံနဲ့တူကြီးညာပြီးတော့မှာပါ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့ချမ်းပြည်မြောက်ပိုင်းနဲ့စံမျိုးကစစ်ဘေးရှောင်တွေရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီ
းအဲ့ဒါစက္ကူနေရနေဒီဘက်ပိုင်းကိုမကြားတော့ဘူးရခုဘက်ကလည်းပြန်ဆုတ်ပြီးတယ်လို့ပြောတယ်ငြိမ်မဲ့လက္ခဏာတော့တွေ့ရပါတယ်ဟုတ်ဒီနေ့လည်းပြန်ကြတယ်မနေ့ကလည်းတချို့တော့ပြန်ကြတယ်လို့ပြောတယ
်ဒီမဆိုးနှလုံးသားလူမှုကူညီရေးအသင်းကဦးထင်ဝင်းပြောသွားတာဖြစ်ပါတယ်ဒီအကြောင်းပြည်စုံကိုမကြားခင်မှာနားဆင်ရမှာပါဒါပြင်ချိုင်းတို့ဆွေးနွေးပွဲအပေါ်မှာတိုင်းသားလက်နက်ကိုင်အဖွဲ့အစည်းနဲ့ငြိမ်းချမ်းကြိုးဆောင်တွေရဲ့အမြင်တခါရှမ်းပြည်နယ်ကဒီအစိုးရနဲ့တရုတ်ကုမ္ပဏီတို့ဖက်ဆက်လုပ်နေတဲ့ DJ ကြောင်ကြီးဆက်ယုံစမ်းသက်လေပတ်ခွင့်ကို၃နှစ်တိုးပစ်လိုက်တဲ့အကြောင်းပါဝင်ဂျပန်ဆက်မှုသိပ္ပံပြပွဲတရောက်ဖို့အတွက်မြန်မာပြည်ဘွားတောင်ပေါ်တိုင်းဒေသဥကိုထိုင်းနိုင်ငံကအယာယီနိုင်ငံကူးလက်မှတ်ထုတ်ပေးလိုက်တဲ့အကြောင်းစာရာတွေကိုနားဆင်ရဖို့ရှိပါတယ်ဒီကြောင်းနေမတိုင်ခင်မှာအခုနောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်စုမြတ်မွန်တို့ကကြီးညာပေးမှာဖြစ်ပါတယ်ဗျာ
Saudi Arabia နိုင်ငံကရေနယ်လုပ်ငန်းတွေတိုက်ခိုက်ခံရမှုတွေအီရန်နိုင်ငံကိုလက်တုံ့ပြန်တိုက်ခိုက်လာမဲ့ပေါ်အီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ရှာဗစ်ဆာရီဖ်ကဒီနေ့ပဲသတိပေးလိုက်ပါတယ်တိုက်ခိုက်မှုဟာအီရန်ရဲ့စစ်ကြေညာတဲ့လူရဲ့ဖြစ်အမေရိကန်နိုင်ငံခြားရေးဝန်ကြီးမက်ပွန်ပီယိုကပြောဆိုလိုက်ပြီးနောက်မှာပဲအီရန်ကတုံ့ပြန်လိုက်တာပါအမေရိကန်နဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုတို့ကိုရည်ညွှန်းထားတဲ့ Twitter မှတ်ချက်မှာတော့အီရန်နဲ့စစ်ဖြစ်အောင်တမန်တော်ဒေါ်နယ်ထရန့်ကိုလှည့်စားဖို့ကြိုးစားနေတယ်ဖြစ်တဲ့ကြောင်းလဲအီရန်နိုင်ငံခြားရေးဝန်ကြီးကပြောဆိုခဲ့ပါတယ်မရနိုင်တာကိုရဖို့ကြိုးပမ်းနေတဲ့လူရဲ့အဖြစ်နဲ့လဲဝေဖန်ပြောဆိုလိုက်တယ်လို့လွန်ခဲ့တဲ့၄နှစ်လောက်ကလေးကအဆုံးသတ်ဖို့ကြိုးပမ်းနေတဲ့ယမန်နိုင်ငံကစစ်ပွဲမှာလဲအခုချိန်ထိပြစ်ဆက်နေရတော့မယ်ဆိုပြီးပြောဆိုခဲ့တာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးပွန်ပေယိုကတော့ကမ္ဘာရေနံထုတ်လွှင့်မှုရဲ့600လောက်နုံနီပါရှိတဲ့ sorry နိုင်ငံကရေနံစိမ်း CP ပါ 50.9 တန်းယာယီပြတ်တောက်ထားတဲ့တိုက်ခိုက်မှုကိုတုံ့ပြန်မှုကိစ္စတွေဆွေးနွေးဖို့ဒီနေ့ RS ဆော်ဝါမြပြည်တော်စု UAE မြို့တော်အဘူဒါဘီမှာရောက်နေပါတယ်မနေ့ကဆော်ရီဆိုရာရရှိရင်းနဲ့တွေ့ဆုံရမှာတော့ဝန်ကြီးပွန်ပေယိုကဆော်ရီနိုင်ငံနဲ့အတူရပ်တည်ချောင်းနဲ့ကုကုကုကာကွယ်ပိုင်ခွင့်ကိုအားပေးချောင်းအီရန်ဆိုရာရဲ့ချင်းချောက်တဲ့အပြုတ်မှုတွေကိုတိကျမှာမဟုတ်ကြောင်းလည်းပြောဆိုခဲ့တာပါသမ္မတထရန့်ကတော့စင်နေတုန်းကမစ်ဆိုင်းတုံးတွေအဝေးထင်းဒရုန်းယာဉ်တွေနဲ့တိုက်ခိုက်ခံရမှုကိုတုံ့ပြန်မှုအမေရိကန်မှာစီးရီးအပြင်တခြားနည်းလမ်းအများအပြားရှိတဲ့ကြောင့်မနေ့တုန်းကပဲသတိပေးပြောဆိုထားပါတယ်
အစ္စရေးနိုင်ငံလွှတ်တော်ရွေးကောက်ပွဲမှာဘဲပါတီမှမဲအများစုအနိုင်မရခဲ့တာကြောင့်ဝင်ကြီးချုပ်ဘဲဂျမင်နတန်ယာဟုကသူ့ရဲ့အဓိကပြိုင်ဘက်ဘန်နီဂန့်ကိုညှဉ်းညွတ်တဲ့ညွန်ပေါင်းအစိုးရနဲ့ပါဝင်ဖို့ဒီကနေ့ပြောကြားလိုက်ပါတယ်အခုရွေးကောက်ပွဲရလဒ်ကြောင့်လက်ရရင်းအစိုးရတရားဖွဲ့စည်းဖို့သူ့ရဲ့မျှော်လင့်ချက်တွေမဖြစ်နိုင်တော့ဘူးလို့ဝန်ကြီးချုပ်ကဗီဒီယိုမင်ခွန်းနဲ့မှပြောသွားပါတယ်။ဒါကြောင့်နိုင်ငံရေးပါတီတွေကြေကြေပြန့်ပြန့်ပါဝင်တဲ့ညီညွတ်တဲ့အစိုးရတရားအမြန်ဆုံးဖွဲ့စည်းရေးပူးပေါင်းဆောင်ရွက်ဖို့အတွက်ပြိုင်ဘက်ဘန်ဒီဂန့်ကိုတောင်းဆိုခဲ့တာပါ။အလယ်အလတ်ဝါဒီ Blue and White ပါတီခေါင်းဆောင်ဘန်ဒီဂန့်ကတော့ Likud ပါတီမှဝန်ကြီးချုပ်နတန်ယာဟုခေါင်းဆောင်ဆက်ဖြစ်နေသည်၍ညီညွတ်တဲ့အစိုးရထဲမှာပါဝင်မှာမဟုတ်ဘူးလို့ပြောထားပါတယ်။အဂတိလိုက်စားမှုဆွဲချက်တွေရင်ဆိုင်ရတဲ့ဝန်ကြီးချုပ်နဲ့ညွန်ပေါင်းမဖွဲ့နိုင်ဘူးလို့သူကပြောကြားခဲ့တာပါအမတ်နေရာ120ရှိတဲ့အစ္စရေးလွှတ်တော်မှာလူများစုနဲ့အစိုးရဖွဲ့နိုင်ဖို့အနည်းဆုံးလွှတ်တော်အမတ်61ယောက်အနိုင်ရဖို့လိုအပ်ပါတယ်ဒါပေမဲ့တမန်ရရဲ့ Likud ပါတီရောအဓိကပြိုင်ဘက် Blue and White ပါတီပါလုံလောက်တဲ့မဲအများစုကိုမရခဲ့ကြပါဘူးညညွတ်တဲ့အစိုးရဖွဲ့စည်းဖို့ဝန်ကြီးချုပ်ရဲ့တိုက်တွန်းမှုကိုအစ္စရေးသမ္မတကကြိုဆိုခဲ့ပါတယ်။အဂတိလိုက်စားမှုဆွဲဆိုမှုတွေတတိကြီးရှင်ဆိုင်နေရတဲ့ဝန်ကြီးချုပ်နာတန်ညာဟုကိုအမှု၃ခုနဲ့တရားဝင်တရားဆွဲဖို့ရဲကအကြံပြုထားပါတယ်။ဆွဲချက်တင်မတင်အပိသက်ကြားနာပွဲကိုတော့ရှေ့လာထဲမှာလုပ်ဖို့ရှိနေပါတယ်။ရွေးကောက်ပွဲမှာအပြတ်အသတ်နိုင်ဖို့မျှော်လင့်နေတဲ့ဝန်ကြီးချုပ်သားအနိုင်ရခဲ့ရင်သူ့အပေါ်ဆွဲချက်တွေကိုကင်းလွတ်နိုင်မယ်ဥပဒေပြဋ္ဌာန်းလိုက်မယ်လို့အများကခန့်မှန်းခဲ့ကြတာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဇဘူပြည်နယ်ကလတ်မြို့ကထောင်လိုင်းအရေးစီရုံးဝင်းနေဒီနေ့ဆော့ဘိုင်းတာလီဘန်စစ်သွေးကြွတွေရဲ့ကာဗွန်ခွဲတက်ခတ်မှုကြောင့်လူ15ယောက်ထဏ်မင်းနေသေဆုံးပြီး90ယောက်ဒဏ်ရာရသွားပါတယ် အမျိုးသမီးတွေနဲ့မိန်းကလေးတွေပါဝင်ထိခိုက်ဒေချေသူအများစုဟာတိုက်ခိုက်မှုဖြစ်ခဲ့တဲ့အနားကဆေးရုံမှာရှိနေတဲ့လူနာတွေဖြစ်တယ်လို့လည်းပြည်နယ်ဆွေးရပြောခွင့်ရသူဂိုးအစ္စလမ်ဆေးရဲကပြောပါတယ်တိုက်ခိုက်မှုကြောင့်အမျိုးသားလူမျိုးဌာနရုံးဝန်အနီးမှာရှိတဲ့ဆေးရုံကတော့လုံးဝပျက်စီးလူနေပါဖြစ်ခဲ့တယ်လို့လည်းပြည်နယ်ဆွေးရတာဝန်ရှိသူတွေကပြောပါတယ်ကုလသမဂ္ဂကတော့အာဖဂန်နိုင်ငံကကျန်းဖက်မှုတွေအတွင်းအယတအများပြတိစုံနေရပြီးပြီးခဲ့တဲ့နှစ်ထဲအများဆုံးစံချိန်တင်ခဲ့တဲ့အကြောင်းပြောဆိုထားတာပါဒီနှစ်2019ခုနှစ်ပထမ6လအတွင်းမှာလည်းအယတ1366ယောက်တိစုံပြီး2446ယောက်ဒဏ်ရာခဲ့တဲ့အကြောင်းအာဖဂန်နိုင်ငံမှာရှိတဲ့ကုလသမဂ္ဂအကူအညီဖေးရုံးကသတင်းထုတ်ပြန်ထားပါတယ်မနေ့ကလည်းနိုင်ငံရှိပိုင်းနိုင်ငံအပြင်နဲ့မြို့တော်ဂျန်နယ်လာဘက်ကအလက်ထရောနစ်မပုံတင်ထုတ်ပေးတဲ့ဌာနကိုတာလီဘန်နဲ့အကြီးအကျယ်ဝင်ရောက်တိုက်ခိုက်ခဲ့ရတယ်လို့အင်ကာနီတုန်းကတိုက်ခိုက်မှုနှစ်ခုမှလည်းလူပေါင်း50နီးပါးတိစုံခဲ့ပါတယ်။ပါဝါမျိုးကအင်ကာနီတိုက်ခိုက်မှုမှာတော့သမရအရှော့ကန်နီရဲ့ရွေးကောက်ပွဲမဲဆွယ်ပွဲကိုစီပြတ်မှတ်ထားတိုက်ခိုက်ခဲ့တာပါ။နန်ဂါပြည်နယ်မှာမနေ့ညပိုင်းကအဝေးထိန်ဒရုန်းနဲ့တိုက်ခိုက်မှုတစ်ခုတွင်မှာတော့အနည်းနာကတောအုပ်ထဲသွားနေကြတဲ့အရသာ18ယောက်ထဲမှနေတိစုံပြီးအများပြားဒဏ်ရာရတဲ့အကြောင်းလဲဒေသခံစုကတာဝန်ရှိသူတွေကပြောဆိုထားကြပါတယ်။
American သမ္မတ Donald Trump နဲ့နိုင်ငံခြားခေါင်းဆောင်တယောက်ကြားဆက်သွယ်မှုနဲ့ပတ်သက်လို့စိုးရိမ်ခဲ့သူတယောက်ကထောင်လန်းရေးကိုအတွင်းသတင်းပေးတိုင်ကြားခဲ့မှုနဲ့ပတ်သက်လို့ထောင်လန်းရေးအတိုင်းအဝိုင်းရဲ့စစ်ဆေးရေးမှူးချုပ် Michael Atkinson ကိုအောက်လွှတ်တော်ထောင်လန်းရေးကော်မတီမှဒီကဗိတ်မေးခွန်းထုတ်ဖို့ရှိနေပါတယ်။သမ္မတ Trump နဲ့နိုင်ငံခြားခေါင်းဆောင်တယောက်ကြားဆက်သွယ်ခဲ့မှုအတွင်းမှာကတိကဝတ်တွေပြုခဲ့ကြတာဟာစိုးရိမ်စရာဖြစ်တယ်လို့ထင်မြင်တဲ့ထောင်လန်းရေးတာဝန်ရှိသူတယောက်ကစစ်ဆေးရေးမှူးချုပ် Atkinson ကိုတိုင်ကြားခဲ့တဲ့အကြောင်းဒီအကြောင်းသိသူထောင်လန်းရေးတာဝန်ရှိသူ2ယောက်ကိုကိုးကားပြီးတော့ Washington Post သတင်းစာကြီးထဲမှာဖော်ပြခဲ့တာပါ။သမ္မတနဲ့ပတ်သက်လို့တိုင်ကြားမှုကဘယ်ကောင်းဆောင်နဲ့ဆက်သွယ်ခဲ့မှုနဲ့ဆိုင်တယ်လဲဘလို့ကတိကဝတ်တွေပေးခဲ့တယ်လဲဆိုတဲ့အသေးစိတ်ကိုတော့ Washington Post သတင်းစာထဲမှာပြောမထားပါဘူး။အတွင်းသတင်းပေးတိုင်ကြားခဲ့မှုဟာယုံကြည်စိတ်ချရတဲ့အရေးတကြီးကင်တွယ်ဖို့လိုအပ်တယ်လို့စစ်ဆေးရေးမှူးချုပ် Atkinson ကဆုံးဖြတ်ခဲ့တာကြောင့်တရှိထားချက်တွေကိုဥပဒေအရလွှတ်တော်ကိုအစီရင်ခံဖို့လိုအပ်တယ်လို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌအမတ် Adam Schiff ကပြောကြားပါတယ်။အမျိုးသားထောက်လှမ်းရေးဌာနယာယီညွှန်ကြားမှု Joseph Maguire ကတော့အသေးစိတ်တိုင်ကြားချက်တွေကိုလွှတ်တော်အမတ်တွေကိုအသိပေးဖို့ညှင်းဆန်ထားပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 9885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American အသံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညကသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေပေါ်စစ်တပ်ကကျူးလွန်တဲ့လုပ်ရက်တွေပါဝင်အတိတ်နဲ့လက်ရှိအချိန်မှာကြုံနေရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအပြင်းအထန်ဖြစ်တင်ရှုတ်ချကြောင်းဥရောပပါလီမန်ကဒီနေ့ပဲတခဲနဲ့ဆုံးဖြတ်လိုက်ပါတယ်။ထောက်ခံမဲ946မဲကန့်ကွက်မဲ12မဲနဲ့ကြားနေ94မဲနဲ့အတည်ပြုလိုက်တဲ့ဆုံးဖြတ်ချက်မှာတော့ကာလကြာရှည်ဖြစ်ပွားနေတဲ့ပြည်ပခတ်တွေပေါ်စိုးရိမ်ရောင်းတဲ့ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အယက်သားဆူရနဲ့လွန်ရွေးတပ်ဖွဲ့ဝင်တွေအနေနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအမြန်ဆုံးဟန်တားဖို့လည်းတောင်းဆိုထားပါတယ်။ခံပြင်းနေကတိုင်းနဲ့ချီရဲ့ဒုက္ခသည်ထွက်ပြေးခုံလုံးနေတဲ့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံအနေနဲ့လည်းရိုဟင်ဂျာတွေဘေးကင်းလုံခြုံရေးဆောင်ရွက်ပေးဖို့နဲ့နိုင်ငံတကာချင်းဝင်တဲ့အညီအန္တရာယ်ရှိနိုင်တဲ့နေရာရင်းကိုအတိအကျပြန်မပို့ဖို့လည်းတိုက်တွန်းထားတာပါ။2016ခုနှစ်ကစလို့ရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်ခံရမှုတွေနဲ့ပတ်သက်လို့နိုင်ငံတကာရာဇဝတ်ကော်ရုံး ICC ကကနဦးစုံစမ်းမှုဆုံးဖြတ်လိုက်တဲ့အပေါ်ကြိုဆိုကြောင်းလည်းဥရောပပါလီမန်ရဲ့ဆုံးဖြတ်ချက်မှာထည့်သွင်းထားပါတယ်။2019ခုနှစ်အောက်တိုဘာလတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့လူညုံရေးကင်းစခန်းတွေကိုစီးနှင်းတက်ခတ်ခဲ့တဲ့ ARS ရိုဟင်ဂျာအစိုးရအုပ်စုကိုလိုက်လံရှင်းလင်းရမှာမြန်မာလူညုံရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေစူးစူးဝါဝါကျူးလွန်ခဲ့ကြောင်းကုလသမဂ္ဂနဲ့နိုင်ငံတကာအသံဝင်ကဆွဆွဲထားပြီးကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်ဖို့လည်းတိုက်တွန်းနေကြတာပါ။ကုလသမဂ္ဂအချက်လက်ရှာဖွေရေးဖွဲ့ကလည်းရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတွန်းအောင်ရှင်းလင်းတဲ့အဆင့်ထိရောက်ခဲ့တဲ့လက္ခဏာတွေတွေ့ရတဲ့အကြောင်းပြောဆိုထားပါတယ်။ရိုဟင်ဂျာဆိုတဲ့အမည်ကို တရားဝင်အသိမှတ်ပြုလက်ခံမထားတဲ့မြန်မာစုရကတော့နိုင်ငံတကာကဆွဆွဲနေသလောက်လူခွင့်ရေးချိုးဖောက်မှုတွေမရှိကြောင်းနဲ့ကျူးလွန်သူတွေကိုစုံစမ်းဖော်ထုတ်အရေးယူမှုတွေရှိတယ်ဆိုပြီးတော့လည်းတုံ့ပြန်ထားပါတယ်
ဟောင်ကောင်ကဒီမိုကရေစီရေလှူရှားသူတွေကိုရေရှည်ထောက်ခံမှုပြသတဲ့အနေနဲ့ဟောင်ကောင်အာဏာပိုင်တွေရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုစန့်ကျင်တဲ့ဥပဒေတရချမှတ်ဖို့ကိစ္စအမေရိကန်ဥပဒေပြုလွှတ်တော်အမတ်တွေရှေ့သတင်းမှတ်ထဲမှာစတင်ဆောင်ရွက်ကြဖို့ရှိနေပါတယ်ဒီဥပဒေမူကြမ်းအတည်ဖြစ်လာခဲ့ရင်တော့သမ္မတ Trump အနေနဲ့ဟောင်ကောင်နဲ့တရုတ်အာဏာပိုင်တွေအပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေလုပ်နိုင်မှာပါဟောင်ကောင်လူ့အခွင့်အရေးနဲ့ဒီမိုကရေစီရေလှူရှားမှုအပေါ်ထောက်ခံတဲ့ဥပဒေတရားချမှတ်နိုင်အောင်လို့ဒီမိုကရေစီရေလှူရှားမှုမှာအဓိကဦးဆောင်တဲ့ခေါင်းဆောင်နှစ်ယောက်ဟာအမေရိကန်ကိုလာရောက်ပြီးတော့လွှတ်တော်အမတ်တွေကိုတိုက်တွန်းနေကြပါတယ်။ဟောင်ကောင်ဒီမိုကရေစီရေလှူရှားမှုအပေါ်အမေရိကန်ပါတီကြီးနှစ်ရက်စလုံးကလွှတ်တော်အမတ်တွေကလည်းတညီတညွတ်ထဲထောက်ခံမှုပေးနေကြပါတယ်။လှူရှားမှုခေါင်းဆောင်ဂျော်ရှွာ1ကိုအောက်လွှတ်တော်ဥက္ကဋ္ဌနန်စီဘလိုစီတွေးဆုံထောက်ခံခဲ့တာဟာတရုတ်နိုင်ငံရဲ့တနိုင်ငံဘူးနှစ်ခုကိုဆန့်ကျင်ပြီးတော့ခွဲထွက်ရေးသမားတွေကိုထောက်ခံနေတယ်လို့တရုတ်နိုင်ငံကြေးဌာနကော်မရှင်နာမင်းကြီးယုံကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။ဟောင်ကောင်ပြည်သူအများစုရဲ့သဘောထားကိုလက်ခံပြီးဟောင်ကောင်အရေးတရုတ်ပြည်တွင်းရေးကိုအမေရိကန်နိုင်ငံရဲ့သမားတွေဝင်မဆွတ်ပါနဲ့လို့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။
ဂျပန်နိုင်ငံရှေ့မြောက်ဘက်ကဖူကူရှိမာဒါအပိစက်ရုံတုံးကမှာ2011ခုနှစ်တုန်းကကျုံခဲ့ရတဲ့မတော်တဆမှုနဲ့ဆက်နွယ်ပြီးရာဇဝတ်ကြောင်းနဲ့ရင်ဆိုင်နေရသူတိုကျိုလက်စစ်စွမ်းအင်ကုမ္ပဏီတက်ကိုရဲ့အမှုဆောင်အရာရှိဟောင်း၃ယောက်ကိုတိုကျိုမြို့ခရိုင်တရားရုံးကတရားစီလွှတ်ပေးလိုက်ပါတယ်ဖူကူရှိမာနျူကလ িয়ার ဒါအပိစက်ရုံဟာဆူနာမီရေလိုင်းတံအန္တရာယ်ရှိနိုင်ကြောင်းသုတေသနလေ့လာတွေ့ရှိချက်တွေကိုတုံ့ပြန်ဖို့ပြုတ်ကွမှုတွေတက်ကိုကုမ္ပဏီဥက္ကဋ္ဌဟောင်းဆူနီဟီဆာကာမူစာတာနဲ့ကဆူမာတာနဲ့ဒေါက်တာဟောင်းနဲ့ဖြစ်ကြတဲ့ဆာကေမူတိုအီချီယိုတာကေယူကိုဆိုမှာအပြစ်ရှိတဲ့အကြောင်းတရားလုံရှင်းနေတဲ့ဘက်ကဆွဆွဲခဲ့ကြတာပါဆက်ယုံနီနာကနေမျိုးကိုအတင်းအကျပ်ပြောင်းရွှေ့ခံရပြီးတဲ့နောက်လူ40ကျော်တစ်ဆုံးခဲ့ရမှုတွေကုမ္ပဏီအမှုဆောင်ရရှိအောင်တုံးရောက်မှာတာဝန်ရှိတဲ့အကြောင်းလဲဆွဆွဲခံခဲ့ရတာဖြစ်ပါတယ်နျူကလ িয়ার ဆက်ယုံမတော်တဆမှုတွေရာဇဝတ်ကြောင်းနဲ့ရင်ဆိုင်ခဲ့ရသူကတော့ကုမ္ပဏီထိတဲ့ရရှိ3ဦးသာရှိပြီးသူတို့2ဦးချင်းစီကိုထောင်ဒဏ်5နှစ်စီအပြစ်ဒဏ်ပေးဖို့လဲနှစ်နှစ်ကျော်ကြာမြင့်ခဲ့တဲ့တရားခွင်မှာတရားလုံရှင်းနေတဲ့ဘက်ကရှောက်လဲခဲ့ကြတာပါ2019ခုနှစ်မလာတဲ့မှာတော့ပြင်းအား6ရှိတဲ့ငရင်ကြောင့်အင်အားဖြင့်ဆူနာမီလှိုင်းလုံးကြီးတွေဖြစ်ပေါ်ခဲ့ရာကလူပေါင်း 2,000 လောက်သေဆုံးခဲ့ရတယ်လို့ဖူကူရှိမာနျူကလ িয়ার ဒါအပိစက်ရုံ3ခုလည်းပျက်စီးခဲ့ရပါတယ်ရုရှားနိုင်ငံမှာ1986ခုနှစ်ကရှာနိုဘိုင်းနျူကလ িয়ার စက်ရုံမတော်တဆမှုနောက်ပိုင်းဖူကူရှိမာမတော်တဆမှုဟာအဆိုးအဆုံးဖြစ်ရတဲ့ခုလည်းဖြစ်ခဲ့ပါတယ်
အရှိတောင်အာရှဒေသမှာကျန်းမာရေးပြဿနာတွေကြုံရတဲ့အထိမိခွန်းတွေမိခိုးတွေပြန့်နှံ့နေတဲ့တော်မီလောင်ကျွမ်းမှုနဲ့ဆက်သွယ်ပြီးတော့မတင်ကားသူလူ230လောက်ကိုဖမ်းဆီးလိုက်တဲ့အကြောင်းအင်ဒိုနီးရှားရဲတပ်ဖွဲ့ကဒီကနေ့ပြောကြားပါရတယ်။တောစင်ရိုင်140လောက်ရှိတဲ့တက်ဆိုနီလိုအမျိုးသားတက်တော်မှတောင်းရမီးရှို့ဖို့စူးစမ်းရင်းနဲ့တနင်္လာနေ့ကဖမ်းဆီးမိတဲ့အမျိုးသား3ယောက်လည်းပါဝင်တဲ့အကြောင်းအင်ဒိုနီးရှားရဲတပ်ဖွဲ့ပြောခွင့်ရကပြောပါရတယ်။တောင်ရခုတ်ထွေရှင်းလင်းဖို့မိရှို့သူတွေအနေနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာဥပဒေအရအရေးယူခံရနိုင်ပြီးအမြင့်ဆုံးထောင်ဒဏ်10နှစ်အထိလည်းရင်ဆိုင်ရနိုင်ပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ချင်းကြပေးသွားခဲ့တာဖြစ်ပါတယ်ဖီဝီမြန်မာပိုင်းကနေအခုထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ဒီအစီအစဉ်တွေကိုကျွန်တော်တို့ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်ပါတယ်။အခုကဆက်ပြီးတော့ကျွန်တော်တို့သတင်းဆောင်မတွေကိုတင်ဆက်ပြီးတော့မှာဖြစ်ပါတယ်။ရင်းဆုံးတော့ရှမ်းပြည်နယ်မြောက်ပိုင်းကဆစ်ဆောင်ဒုက္ခသည်ရဲ့နောက်ဆုံးအခြေအနေကိုပြောပြပေးခြင်းပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနန်းဆန်မြို့ထဲမှာတမရော်နယ်တောင်လက်နက်ကင်ဒီ TNLA ဂျာဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံ2000ကျော်ထွက်ပြေးတိတ်ဆောင်ခဲ့ရပြီမဲ့ဒီနေ့မနက်ကစလို့အများစုဟာသူတို့ရဲ့နေရက်ကိုစပြီးတော့ပြန်နေကြပြီဖြစ်တယ်လို့ဆစ်ဆောင်ကယ်ဆယ်ရေးအတွက်ဒီကုညီဆောင်ရွက်နေသူတွေကပြောပါတယ်ဒီအကြောင်းပြေဆုံးကိုတော့ကိုဇော်ထက်ကမေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ခင်ဗျာ
နန်းစံမျိုးတဝိုက်မှာစက်တင်ဘာ23ရက်နေ့ကနေ16ရက်အထိ4ရက်ကြာတပ်မတော်ရဲ့နေမီရှင်းလင်းမှုတွေကြောင့်တအောင်းလက်နက်ကင် TNLA နဲ့တိုက်ပွဲဖြစ်ခဲ့ပြီးထွက်ပြေးလာတဲ့ဆစ်ဆောင်2000ကျော်တဲ့ကထောက်ဝက်လောက်ဟာဒီနေ့မနက်ကစပြီးနေရက်ပြန်နေကြပြီဖြစ်ပါတယ်နန်းဆန်တဝိုက်မှာဒီနေ့တော့တိုက်ပွဲကြီးမရှိဘဲအခြေအနေပြန်တည်ငြိမ်စပြုနေပြီလို့ပြမတ်ဆုံနှလုံးသားလူမှုကူညီရေးအသင်းကဦးတင်ဝင်းကပြောပါတယ်
။အဲ့ဒါ19နှစ်ရည်ဒီဘက်အပိုင်းကိုမကြားတော့ဘူးရ။ဟိုဘက်ကလည်းပြန်ဆုတ်ပြီးတယ်လို့ပြောတယ်။ငြိမ်မဲ့လက္ခဏာတော့တွေ့ရပါတယ်။ဟုတ်။ဒီနေ့လည်းပြန်ကြတယ်။မနေ့ကလည်းတချို့တော့ပြန်ကြတယ်လို့ပြောတယ်။ဒါဆိုတော့ဒီဇီယန်ကြီးဘက်ကတော်တော်လေးပြန်ကြတယ်ပြောတယ်ဇီယန်ကြီးဖွဲ့ရ
DNL တက်တွေဟာနန်းဆန်နဲ့မီတာ5000လောက်ဝေးရဲ့တောင်ရိုးစီတောင်ကုန်းပေါ်မှာတက်ဆွဲလာလို့လက်နက်ကြီးရဟတ်ရင်တွေတုံးပြီးနေမြေရှင်းလင်းခဲ့ကြောင်းတက်မတော်ဘက်က VOA ကိုအတည်ပြုခဲ့ပြီး DNL ဘက်ကတော့တက်မတော်ဟာနန်းဆန်မျိုးတက်စကန်းကနေရွာတဲကိုလက်နက်ကြီးရင်နဲ့အကြိမ်ပေါင်းများစွာပစ်ခတ်ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်တိုက်ပွဲအတွင်းဒေသခံတယောက်သေဆုံးခဲ့တယ်လို့တပ်မတော်ဘက်ကအတည်ပြုထားပါဗျ။တိုက်ပွဲနဲ့ပတ်သက်လို့ TNL ဘက်ကို VOA ဘက်ကတရားအတည်ပြုလို့တော့မရခဲ့ပါဘူး။နမ်ဆန်အနောက်မြောက်ဘက်ကတိုက်ပွဲဖြစ်ခဲ့တဲ့တောင်ရိုးဖျားကုန်းတဝိုက်ကိုတော့စက်တင်ဘာ18ရက်မနက်6နာရီလောက်မှာပြန်ထိန်းချုပ်နိုင်ခဲ့တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကပြောပါဗျ။မနေ့ကစက်တင်ဘာ18ရက်ကလည်းတပ်မတော်နဲ့တောင်လက်နက်ကိုင် TNL ကိုကန်အဖွဲ့ MNDAA တို့နန်ဖက်ကအရှိပိုင်းမှာနှစ်ဖက်ပြစ်ခတ်တာတချို့ရှိခဲ့ပေမဲ့ဒီနေ့တော့နေမီတည်ငြိမ်နေရလို့ဒေသခံကိုတင်မောင်ကြီးကပြောပါတယ
်ဒီနန်ဖက်ကရဲ့ဒီဖက်ဖက်ကကတူအရီရှိတယ်လေရွာလေးတွေအဲ့ဆက်မှာဖြစ်သွားတယ်အဲ့ဒါဟုတ်ကဲ့ကျွန်တော်တို့လောင်ကောင်းကောင်းဘာမှမကြားရဘူးဒီနေ့ကတော့ဘာတမ်းမှမကြားရဘူးခင်ဗျ
တောင်းလက်နက်ကန် TNL နဲ့ကိုကန်အဖွဲ့ MNDAA တို့ဟာမြောက်ပိုင်းမဟာမိတ်လေးဘွဲ့မှာပါဝင်ပြီးသူတို့လေးဘွဲ့နဲ့အစိုးရကိုယ်စားလှယ်အမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဘုတ်ဌာန NRPC စက်တင်ဘာ18ရက်ကကျိုင်းတုံမြို့မှာတွေ့ဆုံခဲ့ပြီးအပြည့်အခက်ရစိုးရေးနဲ့တက်နေရခြားသားရေးအပါအဝင်အချက်9ချက်ကိုဆက်ပြီးဆွေးနွေးကြဖို့သဘောတူညီမှုရထားပါတယ
်။ VOA သတင်းတော့ကိုစောထက်ပြောပြတာဖြစ်ပါတယ်။ကျိုင်းတုံငြိမ်းချမ်းရေးဆွေးနွေးတဲ့ဘွဲ့နဲ့ပတ်သက်တဲ့အမြင်တွေကိုလည်းအခုတစ်ခါမှဆက်ပြီးတော့ပြောပြပေးခြင်းပါတယ်။ကျိုင်းတုံမြို့မှာချင်းပါခဲ့တဲ့ဒီနှစ်ဖက်အပြစ်ခတ်ရဆယ်ရေးဆွေးနွေးမှုတွေအတွင်းမှာအရင်ခောက်တွေနဲ့မတူဘဲတမတော်ဘက်ကဆုံးဖြတ်ချက်ပေးနိုင်တဲ့ကုသလေတွေတက်ရောက်ခဲ့တဲ့အပြင်နှစ်ဖက်မြင်တွေကိုပုံမှန်လည်းဆွေးနွေးနိုင်ခဲ့တယ်လို့ဒီဆွေးနွေးပွဲမှာပါဝင်ခဲ့သူတွေကပြောပါတယ်ဒီကျိုင်းတုံဆွေးနွေးပွဲပေါ်မှာတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးအကျိုးဆောင်တွေရဲ့အမြင်တွေကိုတော့မတ်မေခါကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
စက်တင်ဘာ18ရက်နေ့ကကျိုင်းတုံမြို့မှာအစိုးရငြိမ်းချမ်းရေးကုသလေတွေတမရောဘက်ကကိုယ်စားလှယ်တွေနဲ့မြောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်လေးဘွဲကကိုယ်စားလှယ်တွေနှစ်ဖက်အပြစ်ခတ်ရစဲရေးအတွက်ဆွေးနွေးခဲ့ကြတာပါဒီဆွေးနွေးပွဲအတွင်းသဘောတူညီမှု9ချက်ရခဲ့ကြပါတယ်ဆွေးနွေးမှုအတွင်းနှစ်ဖက်အခြေအတင်ဆွေးနွေးမှုတွေရှိခဲ့တဲ့ဆိုတဲ့သတင်းတွေအစောပိုင်းကထွက်ခဲ့ပြီးမဲ့လေတမရောသားကိုယ်စားလှယ်တွေနဲ့ပွင့်ပွင့်လင်းလင်းဆွေးနွေးပြခဲ့တဲ့အကြောင်းကချင်ငင်းငင်းရေးဆွေးနွေးအကျိုးဆောင်အဖွဲ့ကလက်မိုင်ကွန်ကြာကပြောပါတယ
်ဒီတစ်ခါရေးကျိုင်းတုံရေးဆွေးနွေးပွဲရဲ့အချင်းတွေကတော့ကျွန်တော်တို့တုံ့ဆက်ပြရတဲ့လို့ဆိုရင်တော့အချင်းတွေကောင်းပါတယ်လို့ကျွန်တော်တို့ပြောပေးနေနေတယ်။ဒါတော့ခါတိုင်းကြတော့ဒီသူ့ဆိုဆွေးနွေးမှုမှာ NRDC ရဲ့အဖွဲ့ဝင်တွေဖြစ်တဲ့တမ်တော်ကိုယ်စားလှယ်တွေမပါဘူးလေ။ဒီကတော့တမ်တော်ကိုယ်စားလှယ်တွေလည်းအားလုံးပါဝင်လာရလာတယ်ဖြစ်တယ်။နောက်ပြီးတော့မှမြန်မာအဖွဲ့ကလည်းဒီပဲသူတို့နည်းနည်းစိတ်ပိုင်းကောင်းဆောင်တွေလည်းပါလာတာဖြစ်တဲ့အတွက်ကြောင့်မို့ဆွေးနွေးမှုမှာတစ်ပတ်နဲ့တစ်ပတ်အော်ပေါ်ရင်ဒီဘုန်းနေနေနဲ့ဘုန်းနေမြင်တာဆိုတော့ဆွေးနွေးဖြစ်တယ်ဟာကိုတွေ့ရတယ်။ဒါကြောင့်မလို့အချိန်တွေတော့ကောင်းတယ်လို့ကျွန်တော်တို့မြင်တယ်
။တမရဘက်ကလည်းငြင်းငြင်းကြီးလိုလာတဲ့ပုံစံတွေတွေ့ရတယ်လို့သဘောထားပြုတ်ပြောင်းတာတွေကြောင့်အနာဂတ်ဆွေးနွေးပွဲတွေမှာအလားအလာကောင်းရှိနိုင်မယ်လို့သူကတော့ဆိုလိုက်ပါတယ်
။တမတော်နဲ့ဒီကြားမှာအဆိုင်ကြီးပါလာရေးတက်လာရောအချို့မျိုးမြင်အွန်လိုင်းသူကိုယ်တိုင်သွားပြီးတော့မှအားလုံးနဲ့တွေ့ဆုံခဲ့တဲ့အားမျိုးလုံးတဲ့အချိန်မှာတော့သိမရှိရှိခဲ့လို့ဗျာအခုဒီကြားမှာတော့ဒါတွေကိုအဆက်ဆက်လှုပ်လာတဲ့အားကိုတွေ့ချင်းအားဖြင့်နောက်ပြီးကျွန်တော်တို့ရဲ့ဒီ KDC ဥက္ကဋ္ဌနဲ့ပတ်သက်ပြီးတော့မှလည်းသူကိုယ်တိုင်ကတရားစွဲဆိုပြီးမှသူကိုယ်တိုင်ကရုပ်သိမ်းပေးတယ်ဆိုရဲအားကိုကျွန်တော်ပြန်သိချင်းအားဖြင့်သူရဲ့သဘောထားရနည်းနည်းပြောပြောင်းပြီးတော့မှဒါတွေအမှန်တကယ်ရင်းချမ်းလို့ရှင်နဲ့ဆန္ဒရှိတယ်ကျွန်တော်တို့ဒီလိုပဲမြင်တယ်။ဒါကြောင့်မလို့ခုဒီဆွေးနွေးပွဲမှာလည်းပဲအခုဒီခုနှစ်ချက်အပေါ်မှာလည်းပဲဒီတိုင်းပဲဖြစ်ရမယ်ဆိုတဲ့သဘောထားနဲ့ဒါသိမှမယ်လို့ရှိရင်တော့ဘယ်လိုမှလည်းမဖြစ်နိုင်ဘူး။ဒါကြောင့်မလို့အဲ့ဒါလည်းပဲဖြေလျှော့ကောင်းဖြေလျှော့နိုင်လိမ့်မလို့ကျွန်တော်ကအဲ့လိုပဲမြင်နေတယ
်။ဆွေးနွေးပွဲကနေသဘောတူညီချက်ခုနှစ်ချက်ကိုရခဲ့ပေမဲ့အဓိကကိစ္စရဲ့ဖြစ်တဲ့အပြန်လန်အပြစ်ခတ်ရစဲရေးသဘောတူညီချက်အပါအဝင်တိကျရေးရတဲ့ဆုံးချက်ချက်တွေမချနိုင်ပဲပြီးဆုံးသွားခဲ့တာပါ။ဒါကြောင့်လေဒီဆွေးနွေးပွဲရဲ့ရလဒ်တွေကိုဆွေးနွေးပွဲအပြီးမှာမထုတ်ပြန်နိုင်ခဲ့ပဲအစည်းအဝေးမှတ်တမ်းအဖြစ်သာတင်ဆက်ထားခဲ့ကြပါတယ်။နောက်တစ်ချိန်ဆွေးနွေးပွဲကိုလာမယ့်အောက်တိုဘာလထဲမှာလုပ်သွားဖို့သဘောတူညီမှုရခဲ့ပါတယ်။လာမယ့်ဆွေးနွေးပွဲအလားအလာနဲ့ပတ်သက်လို့ရခိုင်တပ်မတော်ပြောရေးဆိုခွင့်ရခိုင်တုခါကတော့
ဒီအားကတော့ဒီကတော့ဗမာစစ်တပ်ကနေပြီးတော့သူတို့ရဲ့ဒီ mindset တွေကိုပြောင်းလဲမှုရှိမရှိဆိုတဲ့အပေါ်မှာမူတည်ခဲ့ကြ။ဆိုတော့သူတို့ရဲ့ဒီအရင်ရည်တည်ထားတဲ့အတိုင်းဆက်ပြီးတော့သူတို့ရည်တည်နေသလိုရှိရင်တော့ဟိုဒါကတော့ဒီဥစ္စာပေါ့နော်။တော်တော်လေးကြာအစာကြီးတွေဆင်းနိုင်တဲ့ကိစ္စတွေတော့ရှိတာပေါ့
ပြီးခဲ့တဲ့ဩဂုတ်လ31ရက်နေ့ကလည်းမြောက်ပိုင်းမဟာမိတ်လေးဘွဲ့နဲ့အစိုးရငြိမ်းချမ်းရေးကော်မရှင်တို့တိုင်းတုံမြို့နယ်မှာတွေ့ဆုံခဲ့ပါသေးတယ်ရှင်
။ဗီဒီယိုသတင်းတော့မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတခါတော့လာမယ့်စနေညတိုင်းရိုက်လေလိုင်းအစီအစဉ်နဲ့ပတ်သက်ပြီးတော့ပြောပြပေးကြပါမယ်ခင်ဗျာ။
ကျွန်တော်ကကွေဦးစီးချုပ်ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ဟာအခုရပိုင်းတွေအတွင်းအထူးသဖြင့်မွတ်စလင်တွေရဲ့ဗလီတွေမွတ်စလင်ကုသိုလ်ပစ္စည်းတွေကိုတွားရောက်ပြီးငွေချင်းနဲ့ပစ္စည်းတချို့ထောက်ပံ့လှူဒန်းခဲ့ပါတယ်။ဝတ်ပြုစုတောင်းခွင့်ပိတ်ပင်ထားတဲ့ဗလီချို့မှာပြန်ဝတ်ပြုခွင့်ပေးနေတဲ့အချိန်မှာပဲဗိုလ်ချုပ်မှုကြီးဟာအခုလိုတွားရောက်တာပါ။အခုလိုနှစ်ပိုင်းတွေအတွင်းဘာသာရေးအခြေခံနဲ့လူမျိုးရေးပြည်ပခန့်တွေဖြစ်ပွားလေရှိတဲ့မြန်မာနိုင်ငံမှာတက်မတော့ခေါင်းဆောင်တွေကိုယ်တိုင်အခုလိုတွားရောက်လှူဒန်းတာတွေဟာဘာသာပေါင်းစုံချစ်ကြည်စွာရှင်တွဲနေထိုင်တာတွေကိုပိုးပြီးတော့ဘလို့အထောက်အကူဖြစ်စေမှာပါလဲ။ဘာကြောင့်လို့ထင်ပါလဲ။စာရာတွေကိုစက်တင်ဘာ21ရက်နေ့စနေနေ့တက်ရိုက်လေလံရွှေနေခန်းအစီအစဉ်မှာဆွေးနွေးရအောင်ပါ။ပါဝင်ဆွေးနွေးမိမျက်လူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9554 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းemail နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရခင်ဗျာ
သောရရှင်နေနဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်လိုပါတယ်။ VOA ကနေခြားသတင်းတွေညဘက်မြန်မာဘာသာအစီအစဉ်တွေကိုည10:00နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတစ်ခါတော့ရှမ်းပြည်နယ်ဘက်ကကြောင်မီသွေးဆက်ရုံတစ်ခုနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။ရှမ်းပြည်နယ်ပင်လောင်းမြို့နယ်မှာအစိုးရနဲ့တရုတ်ကုမ္ပဏီတစ်ခုဖက်ဆက်လုပ်ကိုင်နေတဲ့တီကျစ်ကြောင်မီသွေးဆက်ရုံကိုပြည်ထောင်စုအစိုးရရဲ့ခွင့်ပြုချက်နဲ့ရှမ်းပြည်နယ်အစိုးရကစမ်းသပ်လည်ပတ်ခွင့်3နှစ်တတန်းတိုးမြင့်ပေးလိုက်ပါတယ်။ကန့်ကွက်နေတဲ့ဒေသခံတွေဆက်ရုံကိုလေးလာဆန်းစစ်နေတဲ့အရက်ဖက်အဖွဲ့အစည်းတွေနဲ့ညီနိုင်ခဲ့ခြင်းမရှိတာမို့သဘောပေါက်ဝန်းကျင်ထိန်းသိမ်းအဖွဲ့အစည်းတွေကဒီကိစ္စကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အထိတင်ပြသွားဖို့ရှိတယ်လို့ဆိုပါတယ်။ဒီကြောင့်ကိုတော့ VOA သတင်းတော်မဆူဆူကမေးမြန်းပေးပို့ထားပါတယ်ခင်ဗျာ။
ရှမ်းပြည်နယ်ပင်လောင်းမြို့နယ်ကတီချီချွေရအုပ်စုမှရှိတဲ့တီချီကြောင်မီသွေးဆက်ရုံစမ်းသပ်လည်ပတ်ခွင့်ကို၃နှစ်တိုးမြင့်ပေးလိုက်တယ်လို့ပြည်နယ်အစိုးရကပြောပါတယ်။တနည်းကိုလျှက်စစ်မဂါဝတ်120ထွက်တဲ့ဒီဆက်ရုံကအခုချိန်မှာ100မဂါဝတ်ထိထုတ်ပေးနေပါတယ်။တီချီကြောင်မီသွေးဆက်ရုံပိတ်သိမ်းမှုအတွက်ဒေသခံတွေကစက်တိုက်ကန့်ကွက်ခဲ့ကြပေမဲ့ပြည်နယ်အစိုးရကတော့ဒါတွေကပြည်မအဖွဲ့အစည်းတွေရဲ့သွေးထိုးလုံဆောင်မှုတစ်ခုသားဖြစ်တယ်လို့ရှမ်းပြည်နယ်လျှက်စစ်နယ်စွမ်းအင်ဝင်ကြီးဦးဆိုင်ချက်တလုံးကပြောပါတယ်။
ကံကွက်တာကအပြင်ကလူလာပြီးတော့သွေးထုတ်လို့ဆောင်မှုကဖြစ်နေတဲ့ကိစ္စပါ။ကျွန်တော်ဒေတာဆံပြီးတော့ဘာမှမလုပ်ဘူး။တို့တော့မှခုခေးကိစ္စတွေအများကြီးတို့ခံစားရတာပဲလေ။ကံကွက်တယ်ဆိုတော့ကပြင်ကလာတဲ့ဘယ်အဖွဲ့အစည်းတွေတော့မသိဘူးလေ။တော့ဒေတာခံချွန်းအနေပါလေးတွေခေါ်လာပြီးတော့သူတို့ပြောတော့ရှိတာပေါ့လေ။
2000ခုနှစ်မှာတရုတ်နိုင်ငံအမျိုးသားအကြီးစားစက်မှုလုပ်ငန်းကော်ပိုရေးရှင်းကုမ္ပဏီ CHMC ကတီချစ်ကြောင်မီသွေးဆက်ရုံကိုစတင်လုပ်ကိုင်ခွင့်ရခဲ့တာပါ။အဒီနောက်မှာပဲလူလူကန့်ကွက်မှုတွေကြောင့်ဦးသိန်းစိန်အစိုးရလက်ထက်2014ခုနှစ်ကစပြီးယာယီရနာထားခဲ့ပါတယ်။2015အောက်တိုဘာလမှာတော့တရုတ်ကုမ္ပဏီဝူရှိဝါကွန်းကတင်နာအောင်ခဲ့ပြီးအစိုးရနဲ့ဖက်ဆက်လုပ်ကိုင်ခွင့်ရခဲ့တာပါ။ပြည်내အစိုးရကဒေသခံတွေကန့်ကွက်တာမရှိဘူးလို့ဆိုပေမဲ့အခုနှစ်ဧပြီလ6ရက်နေ့ကလူဦးရေ1000နီးပါးကအဲ့ဒီစက်ရုံပိတ်သိမ်းမှုအတွက်ဆန္ဒပြခဲ့ကြပါတယ်။တီချစ်ကြောင်မီသွေးစက်ရုံအနီးမှာရှိတဲ့တာယာကုန်းရွာဒေသခံတအူးကစက်ရုံပြန်လည်ပတ်ဖို့အတွက်တာဝန်ရှိသူတွေကဘာတစ်ခုမှအသိပေးခဲ့တာမရှိဘူးလို့ဆိုပါတယ်
။ပြီးခဲ့တဲ့လတွေကလည်းစန္ဒတွေဘာတွေထုတ်ခေါ်တယ်ပြောတယ်ဆိုတယ်ပြီးရင်ဘုံကြောင်မှလည်းဆွေးနွေးပွဲတွေလာလို့ရင်ဒေသခံတွေကမလို့ချင်ဘူးအဲ့လိုမျိုးတွေနဲ့ညှင်းခံကြတဲ့ဒါပေမဲ့အစိုးရကပြန်ပြီးတော့မှခွင့်ပြုလိုက်ကိုတွေကခန့်ကျင်ပေမဲ့လည်းကိုတွေကမလို့ချင်ပေမဲ့လည်းအစိုးရတွေကဒီလိုမျိုးတွေပဲလုံနေဥမှာပဲဆိုပြီးတော့မှလေးမှအဲ့လိုမျိုးဖြစ်နေတဲ့ခါကျတော့ဒီဒေသခံတွေကဒီအစိုးရကဒီစက်ယုံကိုနောက်ချက်3နှစ်လည်းပဲခွင့်ပေးတာကတိတဲ့လူတွေလည်းရှိမယ်မတိသေးတဲ့လူတွေလည်းရှိမှာပေါ့နော
်။ကြောင်မီသွေးစက်ယုံကထွက်တဲ့ပြာမုံတွေကအနီးဝန်းကျင်ကရွာတွေအထိပြန့်နှံ့လာကြောင်းဒေသခံတွေကတော့ကျန်းမာရေးစိုးရိမ်မှုတွေရှိလို့နေပါဗျ။ရှမ်းပြည်နယ်အစိုးရကတော့ပြည်သူတွေလိုအပ်တဲ့အလျက်စစ်လိုအပ်ချက်ကြောင်းရှိတဲ့စွမ်းအင်ကိုတုံးနေရမှာပဲလို့ဆိုပါတယ်။
ကျွန်တော်တို့ကကြောင်မီသွေးကိုတုံးချင်လို့လည်းမဟုတ်ဘူးလဲချင်လို့လည်းမဟုတ်ဘူးဒါတွေကအလုံးလက်တိဖို့လိုပါတယ်ကျွန်တော်တို့ကဒီမှာမိတဲ့တောက်လို့ဟာလာတယ်ဆိုလူလိုက်တိတယ်လေဟုတ်မလားလူလိုက်ရလည်းမိလို့ရနေတယ်ကျွန်တော်ဆက်ရုံလို့ရလည်းမိလို့ရနေတယ်ဖြစ်ရှိမှုကဒါပဲရှိတဲ့ခါကျတော့ရှိရဟာပဲရင်တွန်းရလေအဲ့တော့ကျွန်တော်ပြောချင်တာကအဲ့ဒီကောက်ကောက်နေတဲ့လူတွေကတော့မိတယ်မတုံးဘူးလားတို့အိမ်မှာအဲ့တို့မတုံးလည်းပိုကောက်တော့ပဲတခြားအိမ်တွေပြေးလို့ရတာပေါ့ဗျာကျွန်တော်ကတော့ကောက်ကောက်နေမဲ့စားကျွန်တော်ကတော့ဟုတ်မလား
ပ င်လောင်မြို့နယ်ကျန်းမာရေးဦးစီးဌာနကဒီဂျစ်ဒေတာနဲ့ပတ်သက်တဲ့ကျန်းမာရေးမှတ်တမ်းမရှိပေမဲ့အဲ့ဒီဒေတာမှာကိုဝင်ပြကြနှုံးနဲ့ပုံမပြည့်တဲ့ကလေးမွေးဖွားနှုံးတွေအဖြစ်များလာတယ်လို့ပြည်မကျန်းမာရေးပညာရှင်တွေကတော့ထောက်ပြထားပါတယ်။အရက်ပတ်အဖွဲ့အစည်းတချို့ကနိုင်ငံတကာအဖွဲ့အစည်းတွေကပညာရှင်တွေရဲ့အကူအညီနဲ့ဒီဂျစ်ဒေတာကလေထုရေထုအရေးအသွေးကိုစမ်းစစ်ခဲ့ကြပါတယ်။စမ်းစစ်ချက်တွေအရဒီဂျစ်စက်ရုံနာကရေထုနဲ့လေထုဟာကမ္ဘာကျန်းမာရေးအဖွဲ့ WHO ကသတ်မှတ်ထားတဲ့စံနှုန်းထက်အဆင့်နှစ်ထပ်ပါဝင်မှု28ဆအထိကျော်လွန်နေတယ်လို့2018ခုနှစ်မတ်လမှာထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံပွင့်လင်းမြင့်သားမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရက်ဘတ်မဟာမိတ်အဖွဲ့မာတာကတော့အခုလိုအစိုးရကစက်ရုံစမ်းသပ်လည်ပတ်ခွင့်တိုးမြှင့်လိုက်တဲ့အပေါ်ဆက်လက်ဆောင်ရွက်သွားမယ်လို့ရှမ်းပြည်နယ်တာဝန်ခံဒေါ်မီမီသိန်းကပြောပါတယ
်။အရင်ကလေကျွန်တော်နိုင်ငံတော်အတိုင်းအတာပုံစံဒီကျွန်တော်တင်ခဲ့ရရှိတယ်။အခုလည်းဆက်လက်ပြီးတော့မှအတိုင်းပဲကျွန်တော်တို့ဆက်လုပ်သွားမှာဖြစ်တယ်ပေါ့။အဲဆိုတော့ဒီအတွင်းထဲမှာမရဘူးဆိုရင်ကျွန်တော်တို့ဘာကိုအားကိုမလဲပေါ့။ဒီထားတာတစ်ခုကတော့ကျွန်တော်တို့အနေနဲ့ကတော့ဒီဟာအပေါ်မှာတော့အစိုးရရဲ့ကျွန်တော်ရင်ဒီအကျိုးစီးပွားရေးနဲ့ပတ်သက်ပြီးတော့မှမတရားဘူးလို့ကျွန်တော်တို့ခံယူထားတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကတရားမျှတမှုနဲ့အမှန်တကယ်ဖြစ်နေတဲ့အရာပေါ်မှာကျွန်တော်တို့တာဝန်ခံမှုတာဝန်ယူမှုနဲ့လုပ်နိုင်ဖို့ဆက်လုပ်သွားမယ်ပေါ့
ဒီချင်းကြောင့်မိတွေစက်ရုံစမ်းသပ်လည်ပတ်ခွင့်၃နှစ်တိုးမြှင့်လိုက်တဲ့အပေါ်ဒေသခံတွေကလည်းစိုးရိမ်မှုတွေရှိနေပြီးလိလာဆောင်ကြည့်နေတဲ့အရက်ဘက်အဖွဲ့အစည်းတွေကလည်းပညာရှင်တွေနဲ့ပူးပေါင်းပြီးဆက်လက်ဆောင်ရွက်သွားဖို့ပြင်ဆင်နေပါတယ
်ဗီဒီယိုသတင်းတော်မဆူဆူရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ထိုင်းနိုင်ငံဘက်ကသတင်းတပုတ်ကိုလည်းအလဲဖေးကြပါတယ်။ထိုင်းမြန်မာနယ်စပ်ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်ချင်းတောင်းမြို့နယ်တဲကနိုင်ငံမဲ့ဖြစ်နေတဲ့တောင်ပေါ်တိုင်းသားចောင်းသူနှုတ်ကိုဂျပန်နိုင်ငံမှာချင်းပမဲ့ဆက်မှုသိပ်ပံပြပွဲတက်ရောက်ဖို့ထိုင်းဆွေရကစက်တင်ဘာ19ရက်နေ့ကယာယီနိုင်ငံကူးလက်မှတ်တွေထုတ်ပေးခဲ့ပါတယ်။သူတို့ရဲ့ပညာရေးထူးကြုံမှုကြောင့်အခုလိုရွေးချယ်ခဲ့တာဖြစ်ပြီးတော့ထိုင်းနိုင်ငံကိုကိုယ်စားပြုရှင်ပြိုင်ကြမှာဖြစ်ပါတယ်။ဒီကြောင့်ဖြည့်စုံကိုတော့ဒီထိုင်းခြေဆိုင်ဗီဒီယိုသတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
ထိုင်းနိုင်ငံမြောက်ပိုင်းချင်းမိုင်ခရိုင်ချင်းတောင်းဒေသမှာနေထိုင်နေတဲ့မြန်မာနယ်ပွားတောင်ပေါ်တိုင်းရင်းသားចောင်းသူအသက်12နှစ်အရွယ်နတ်ဆောင်ယာယီဆက်ချီနဲ့အသက်15နှစ်အရွယ်နတ်ဆောင်ခံဖွန်တီရတို့နှစ်ဦးစလုံးဟာမြန်မာနယ်ပွားတိုင်းရင်းသားကလေးနှစ်ဦးဖြစ်ပါတယ်သူတို့နှစ်ဦးကိုဂျပန်နိုင်ငံမှာကျင်းပမဲ့Small Power Change the World Project လို့ခေါ်တဲ့အသေးစားစွမ်းအင်တီထွင်ပြပွဲတစ်ရောက်လေ့လာဖို့အတွက်ထိုင်းအစိုးရကယာယီခီးသွားလာခွင့်နိုင်ငံကူးလက်မှတ်ကိုထုတ်ပေးလိုက်ပြီလို့ဆိုပါရတယ်။အဲ့ဒီပြပွဲကတော့အောက်တိုဘာလ5ရက်နေ့ကနေ6ရက်နေ့ထိဂျပန်နိုင်ငံမှာကျင်းပမှာဖြစ်ပါတယ်။သူတို့နှစ်ဦးကတော့ထိုင်းနိုင်ငံကိုစားပြုပြီးတက်ရောက်ရမှာဖြစ်ပါတယ်။သူတို့နှစ်ဦးဟာထိုင်းနိုင်ငံမှာအနေကြာမြန်မာနယ်ပွားရှမ်းတိုင်းရင်းသားမျိုးနွယ်မိဘတွေကနေမွေးဖွားလာတဲ့ကလေးတွေဖြစ်ပါတယ်။ထိုင်းအစိုးရကထုတ်ပေးထားတဲ့10နှစ်ခန့်လို့မြန်မာတွေသိကြတဲ့နေထိုင်ခွင့်အထောက်အထားကပ်ပြားတွေနဲ့ထိုင်းကျောင်းတွေမှာပညာသင်ကြားနေကြတာပါ။ကျောင်းသူနှစ်ဦးစလုံးဟာစာတော်ကျသူတွေဖြစ်ပြီးထိုင်းနိုင်ငံလုံးဆိုင်ရာကျောင်းပေါင်းစုံတီထွင်ဤပညာပြိုင်ပွဲတွေမှာစုရရှိထားသူတွေဖြစ်ကြပါတယ်။တမဆတ်တက္ကသိုလ်ကလူ့အခွင့်အရေးအကျိုးဆောင်ပေးသူကတိကဒေါက်တာဖန်ထစ်ကတော့သူတို့နှစ်ဦးနဲ့ပတ်သက်ပြီးအခုလိုပြောဆိုသွားပါတယ်။
แต่น้องยาหยีเนี่ยเกิดนอกประเทศไทยเกิดในเมียนมาแล้วยังเกิดนอกโรงพยาบาลฉะนั้นจะไปพิสูจน์ให้เมียนมามารับผิดชอบน้องเนี่ยมันก็จะยาก
တယောက်ကထိုင်းနိုင်ငံမှာမွေးတဲ့တက်တည်ရှိတယ်တူကတော့မြန်မာပြည်မှာမွေးတာပါဒီအတွက်မြန်မာပြည်မှာမွေးဖွားတဲ့တူအတွက်ကတော့နိုင်ငံကူးလက်မှတ်လုပ်ဖို့အတွက်လုံထုံးလုံနည်းတွေအရအခက်အခဲတွေရှိခဲ့ပါတယ်ဒါပေမဲ့အခုတော့သူတို့နှစ်ဦးစလုံးဒီပြပွဲကိုသွားဖို့အတွက်အဆင်ပြေသွားပါပြီဆိုပြီးထိုင်းဘာသာနဲ့ပြောပြသွားခဲ့တာပါသူတို့နှစ်ဦးဟာဂျပန်နိုင်ငံကိုသွားရောက်ဖို့အတွက်သူတို့အကြောင်းကဆရာဆရာမတွေနဲ့နယ်မြေအုပ်ချုပ်ရေးမှူးအပြင်ဘန်ကောက်မြို့ဤပညာတက္ကသိုလ်ကပါအကူအညီပေးခဲ့ကြတာပါထိုင်းနိုင်ငံမှာတော့ကလေးတွေပညာရေးမှာထူးချွန်ထက်မြက်တယ်ဆိုရင်မိမိနိုင်ငံသားတွေတင်မကပဲနိုင်ငံမဲ့ဖြစ်နေရတဲ့မြန်မာလာအိုကမ္ဘောဒီးယားစတဲ့အိန္ဒိယနိုင်ငံသားတွေရဲ့ကလေးငယ်တွေရဲ့ပညာရေးတွေကိုပါအားပေးမြင့်တင်ပေးနေတာပါ2019ခုနှစ်ထဲမှာပဲအမေရိကန်နိုင်ငံမှာတိတ်ပန်ဆိုင်ရာပြိုင်ပွဲဝင်ဖို့လုပ်ခဲ့တဲ့မြန်မာနယ်ပွားနိုင်ငံမဲ့ចောင်းသူတို့ဦးရှိခဲ့ပါဗါတယ်။အဲ့ဒီထဲကရှမ်းမိသားစုကမွေးဖွားလာတဲ့ចောင်းသူလေးကိုအမေရိကန်တန်ယုံကယာယီနိုင်ငံကူးလက်မှတ်နဲ့ဗီဇာပေးဖို့အတွက်ညှင်းပယ်ခဲ့တာကြောင့်ထိုင်းအစိုးရကနှစ်ဦးစလုံးကိုပဲမေလကပဲထိုင်းနိုင်ငံသားတွေပေးပြီးနိုင်ငံကူးလက်မှတ်တွေထုတ်ပေးခဲ့ပါဗါတယ်ရှင်
။ထိုင်းခြေဆိုင်သတင်းတော့မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ။တော်တော်ရှင်နေနဲ့ကျွန်တော်တို့ VOA ကိုအင်တာနက်ကနေဝေဖန်ကြံပေးစာတွေပေးပို့ခြင်းနဲ့တော်တော်ရှင်တွေတောင်းဆိုခြင်းနဲ့ဒေသချင်းတွေတောင်းခြင်းနဲ့ဆိုတော့ကျွန်တော်တို့ကိုအီးမေးလ်ကနေလည်းဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနဲ့ဆက်သွယ်လို့သူတွေအတွက်ကတော့ကျွန်တော်တို့ရဲ့ဖုန်းနံပါတ်က 1239 နဲ့38 9994ဖြစ်ပါတယ်ခင်ဗျာ VOE ကနေခြားသပရိနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုဆက်ပြီးတော့အတန်လွင့်ပေးနေပါတယ်မကြခင်မှာတော့အစည်းအဝေးဒုတိယပိုင်းကိုတင်ဆက်သွားမှာဖြစ်ပြီးတော့ဂျမ ayi ကန္တာဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူအပတ်စဉ်တိုင်းရင်းသတင်းလောက်အစည်းအဝေးတွေကိုလည်းနှားဆင်ရဖို့ရှိပါတယ်ခင်ဗျာ
ဒီဝေမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါ VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်စက်တင်ဘာလ19ရက်ကြာသပတေးနေ့ညပိုင်းအတန်လွင်အစည်းအဝေးတွေကို American ပြည်ထောင်စုမြို့တော် Washington ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုထုတ်လွှင့်ပေးမဲ့ဒီအစည်းအဝေးတွေကိုတော့ line to meter 25 32 50လို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ဒီအစည်းအဝေးဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဂျမားအေးကဏ္ဍဦးအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်နဲ့အတူ
ဒီလိုကြီးချက်သူချင်းအဖြစ်ပမာလူမျိုးကြီးဝါဒရဲ့ YouTube channel လုံးဆောင်တယ်လို့ကျွန်တော်ကမြင်တယ်အဲဒါကြောင့်ဒီ JO2 ကိုမလုပ်ဖို့ကျွန်တော်တို့ကန့်ကွက်တယ်ဒီ JO ထက်စာရင်ဒီပင်လုံကတိကူနဲ့ပင်လုံစာချုပ်မှာပါတဲ့ဟာကိုအမြဲဆုံးအကောင့်ထဲပေါ်ပြီးတော့မှကျွန်တော်လိုချင်တဲ့အမျိုးသားတန်းတူရေးပတဲ့ပြည်တော်စုကိုအမြဲဆုံးဒီဆောက်ရေးကိုဒါအမြဲဆုံးဥတည်ပြီးတော့မှလုံးဆောင်ပေးဖို့ရဲ့ဒီတိုင်းသားတွေရဲ့
တိုင်းသားနယ်စပ်ဒေသတွေမှာဖြစ်ပျော်နေတဲ့အစည်းအဝေးကိုတင်ဆက်ပေးနေတဲ့ဒီအပတ်စဉ်တိုင်းသားတွေတော့အစည်းအဝေးကိုလည်းနားဆင်ရဖို့ရှိပါတယ်ဒီတဲ့ကမှအရင်ဆုံးတော့ဒီကျမ်းမာရေးကဏ္ဍကိုနားဆင်ရမှာပါဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့ခါးစေးရောင်လေးဘက်နာအပိုင်းတစ်ကိုတင်ပြသွားမှာဖြစ်ပါတယ်ဒီခါးစေးရောင်လေးဘက်နာယောဂါကမြန်မာနိုင်ငံမှာပိုတွေ့လာရပြီးတော့စောစောသိနိုင်ဖို့အရေးကြီးတယ်လို့ကျမ်းမာရေးပညာရှင်တွေကဆိုပါတယ်ဒီခါးစေးရောင်ယောဂါဘာကြောင့်ဖြစ်ရပြီးတခြားခန္ဓာရာအိနဲ့လက္ခဏာဘယ်လိုကွဲပြားပါလဲဒီအကြောင်းကိုတော့အယူအကျော့အစစ်ထူးကူနဲ့စေတက္ကသိုလ်တက်အယူအကျော့အစစ်ဆေးပညာဌာနပမောက္ခဌာနမှဒေါက်တာချစ်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
โอเคอยู่จอเสร็จอึกุตมะรอจีบอมมขะดอกเตอร์ชิซุครับเนี่ยเราတို့4บรรณาโยคะเนี่ยปะทะပြီးတော့ตุย4บรรณาเนี่ยอเยปยา4บรรณาတွေအကြောင်းပြောပြီးมานอกတစ်ခုဖြစ်တဲ့ဆရာရေဒီค้าစစ်ရောင်4บรรณาပေါ့เนาะအဲ့ဒီအကြောင်းကိုဆက်ပြောရအောင်ဆရာရေအဲ့ဒီတော့ဒီค้าစစ်ရောင်4บรรณาโยคะကမြန်မာနိုင်ငံမှာဖြစ်တဲ့အနေထားဘယ်လိုရှိလဲဆရာရေ
ဒီโยคะကမြန်မာနိုင်ငံမှာလည်းရှိပါတယ်ရှိတယ်ဆိုတာတော့မှအခုရက်ပိုင်းဒီမှာပူတော်မှတွေ့လာရတယ်လို့တော့ခင်ဗျာ။ဒါကတော့ဒီတစ်ခါလုံးမှလည်းဖြစ်တဲ့ယောဂါပေါ့နော်။တော်လေးဒီတစ်ပတ်ထဲမှာလာရလူနာကြီးမြောက်တော့ရှိတော့ပြန်ပြီးတော့ထပ်ပြီးတော့လေ့လာကြည့်တဲ့အခါမှာဒီအများဆုံးကတော့အမေရိကန်မှာဖြစ်တာများဆုံးပဲ။ဘလူးတစ်ထောင်မှ3ယောက်လောက်ဖြစ်တယ်ပေါ့လေ။ဒုတိယများတာကယူရိုသူကတစ်ထောင်မှ2ယောက်လောက်ဖြစ်တယ်။ဒီအာရှမှာတော့တစ်ထောင်မှ 1.6 ယောက်လို့ဆိုပါတယ်။ဘာမှမမလဲလူကြီးနဲ့တွေ့ကြည့်မယ်ဆိုရင်တော့တို့များတဲ့လူခေါ်ရမှာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီအဖြစ်များတဲ့အနေထားရှိတဲ့အတွက်ဘာကြောင့်ဖြစ်တယ်ဆိုတာကိုဆရာရှင်းပြလို့ရမလား
ဘာကြောင့်ဖြစ်တာကတော့ဒီကျွန်တော်တို့ခုနေတဲ့ဒီယူဂျောစစ်တမားတော်ကြီးဆိုင်တဲ့ယောဂအများစုကအင်္ဂလိပ်လိုရူမတိုလော်ဂျီခေါ်တာပေါ့နော်အဲ့တော့ယူဂျောစစ်ထဲမှာအထူးသဖြင့်ဒီကိုယ်ကံဓာတ်တွေကြောင့်ဖြစ်တဲ့ယောဂရောင်ရမ်းမှုယောဂတွေကိုခိုင်တာပေါ့အဲ့နော်ဒီအဲဒီမှာပါတဲ့ယောဂအများစုကလည်းဘာကြောင့်ဖြစ်လဲဆိုတော့ကုက္ကံအားဆံလွယ်မှုကြောင့်ဖြစ်တာပဲ။ကုက္ကံအားဆံလွယ်တဲ့ပုံမှာမူတည်တော့မယ်သူကခါးစစ်ဘူဒီကတိတယ်၊သူကကျတော့ဒူးစစ်ဘူဒီကတိတယ်၊သူကကျတော့ဒီပြောင်းဘူဒီကတိတယ်လို့မျိုးပွားသွားတဲ့အခါမှာအဓိကကတော့ဒီအလုံးကဗီဇရဲ့ပတ်ဝန်းကျင်ရဲ့ကုက္ကံအားစနေရဲ့ဒီသုံးခုနဲ့ပဲတွားနေတာပေါ့နော
်။ဟုတ်ကဲ့ဆရာကြီး။အဲ့ဒီတော့အခုဒီခါးစစ်ရောင်လေးဘက်နာယောဂကလည်းအရင်ပြောခဲ့တဲ့သွေးလေးပဏာတို့အရေပြားလေးပဏာတို့မှလိုပဲဗီဇနဲ့ပတ်ဝန်းကျင်ကနေတစင်ခုခံဆံလွယ်ပြီးဖြစ်စေတာပေါ့ဆရာနော်အဲ့ဒီခါကျတော့ဆရာကြီးအခုလိုဒီခါးစစ်ရောင်လေးပဏာမှာ ဒီခါကိုသွားထိရလောင်ပေါ့နော်ဒီခုခံအဆန်လွဲမှုတွေကအရင်ပြောခဲ့တဲ့ဒီသွေးလေးပန်းနာတို့အရေပြားလေးပန်းနာတို့မှလို့ရောအတူတူပဲလားထူးခြားမှုရှိလားဆရာ
ခါနာတဲ့စစ်ကိုရောက်သွားရတာဒီမှာကျတော့ဒီသွေးပြူတွေထဲမှာဆိုလို့ရှိရင်ခနာကိုမှရန်ဖြစ်လို့ရှိရင်လိုက်ပြီးတော့ထင်းပြီးတဲ့သွေးပြူလည်းရှိတယ်။နောက်ခနာကိုရင်းမှရန်ပွဲရှိလို့ရှိရင်အဲသူကနေပြီးတော့မှဥဆောင်ပြီးတော့ပြန်တိုက်ထိုးတဲ့သွေးပြူလည်းရှိတယ်။ဒီတော့ကဒီနှစ်ခုပဲဒီကပြကြတာပေါ့နော်အခုတော့ဘိုင်းဒီနေ့ပိုင်းဒီမှာတိလရကတော့ခနာကုမရံဝဲဖြစ်ရင်ဖမ်းတဲ့လူနဲ့တိုက်တဲ့လူနဲ့နှစ်ခုလုံးကိုဘွားနဲ့ချင်းချုပ်ပေးနေတဲ့အဲချင်းချုပ်တဲ့သွေးပြူဆိုတော့ဒီလိုပေါ်လာတယ်။အဲဒါကဖေဂူလီတာဒီဖဲလို့ခေါ်တာပေါ့နော်။အဲတော့ချင်းချုပ်တဲ့သွေးပြူတွေအဲသူကဖောက်ပြန်သွားတာပေါ့ဆန်လွေးသွားတာပေါ့။အဲဒီခါမှာသူကဒီမိယောဂတွေလို့ထူတန်းတာကကျွန်တော်တို့ကရေပြားလေးပဲနာဆိုလို့ရှိရင်သူတွေမှာသိကြရလို့ရှိရင်ဒီရလေးပဲနာခုကနေတည်းအများကြီးတွေ့ရတယ်။နောက်သွေးလေးပဲနာတဲ့ဆိုလို့ရှိရင်လည်းဒီထဲမှာစီးရလို့ရှိရင်သွေးလေးပဲနာခုကမှုတွေအများကြီးတွေ့ရတယ်။အဲဒါပေမဲ့ခုဒီကားစီးအောင်လေးပဲနာမှကြတယ်ပေါ့။သူခုကနေတည်းဆံလဲတယ်လို့ဆိုလို့မင်းဒီထဲမှာစီးကြည့်လို့ရှိရင်အဲခုကံမှုစနစ်တရားမတွေ့ရအောင်။ဘာပြီးမှစီးကြည့်လို့မပေါ်ဘူးဖြစ်တာပေါ့နော်။အဲတော့သူကဘာလို့လဲဆိုတော့ခုကံတက်တည်ထုံနေတဲ့ဖီးဆဲလို့ခေါ်တယ်။အဲခုကံတက်တည်ထုံတဲ့သွေးပြူကဖြစ်တာမဟုတ်ပဲသူတို့ကိုဒီဘဝနဲ့ထပ်ပြီးတော့ထင်းကျုပ်တဲ့သွေးပြူကဖြစ်တာသူအသံမဖွက်ဘူးအဲဒုက္ခပဲဖြစ်တာပဲဖြစ်တာအဲဒါကြောင့်ဒီတော့ဆိုရင်တော့ခါးစစ်နာတယ်ဆိုလို့ရှိရင်ဘာကြောင့်နာတယ်တော့တခြားမသိဘူးကုလုံးတွေလည်းသိမသိကြဘူးပေါ့လေနာကြောက်သေးတော့ပဲဖြစ်တာပြီးကြတဲ့ကုလုံးမရှိဘူးလို့တော်တော်ကြာကြခံယူခဲ့ကြတာပေါ့လေခုနောက်ပိုင်းတော့ဒီသူ့ရဲ့ဖြစ်စီတဲ့ဒီထင်းကျုပ်သွေးပြူကစာရီကိုတွေ့လာကြတယ်သူတို့ပြန်ပြီးတော့မှဒီအောင်ခင်းနေမဲ့စီလေးပေါ်လာကြတယ်ပေါ့နိအဲတော့ဘာကြောင့်ဖြစ်တယ်ဆိုတော့ទីလာတဲ့အတူပဲဘာကြိုးကူရမယ်ဆိုတော့ပို့ပြီးတော့နားလေလာကြတာပေါ့
ဟုတ်ကဲ့ဆရာကြီးအဲတော့ဒီယောဂါဖြစ်လာပြီဆိုရင်ဆရာကြီးစောစောသိနေအောင်ပေါ့နော်ဘလို့လက္ခဏာတွေအဓိကစောင့်ကြည့်ဖို့လုပ်မယ်ဆရာကြီ
းဟုတ်ပါတယ်စောစောသိဖို့ကတော့အလွန်ရေးကြီးတယ်ဒါပေမဲ့ဖြစ်တာကသူကလေခါးသိနာနိုင်နေယောဂါကြီးအများကြီးဖြစ်စနာလို့ရှိရင်တော့ခါးနာလေးပဲဆရာပေါ့နော်ခါးနာတယ်ဆိုလို့ရှိရင်အဓိကခွဲရမှာနှစ်ခုရှိတယ်တစ်ခုကစစ်တီရောင်လို့ဒါရလားနောက်တစ်ခုကကျတော့ mechanical pain လို့ခေါ်တာပေါ့စစ်တီရမရောင်ဘူးဒါပေမဲ့သူကအနေထားမှလို့လို့အကြောညက်လို့လို့ရောင်တာပေါ့သူကတော့ mechanism ပြစ်လို့နာတာပေါ့နော်အဲဥမာအလေးပင်မလိုက်လို့ခါနာသွားတာတို့အဲ့ရတဲ့ဆောင်းအိတ်လို့ခါကြီးကနေကျတော့တောက်ပြီးတော့နာနေတာမျိုးလို့ဆိုင်ကုန်မှထိုင်တဲ့ခါမှာချိုးမကြလို့ခါကြီးကနာတာမျိုးအဲဒီကိုကျွန်တော်တို့ကတော့အဲမက်ကနီဆင်မက်ကနီဆောင်ပြတော့ pain ပေါ့အဲဒါက non inflammatory pain လည်းခေါ်တယ်ခါးစစ်မရောင်တော့ခါးနာပေါ့အဲဒါကိုခွဲဖို့လိုပါတယ်အဲတော့လူတစ်ယောက်ကဆက်ဆံရင်ခါးနာပြီဆိုရင်နောက်ဆင့်ပြရတာကခါးနာတာဘယ်အချိန်နာလဲပေါ့နည်းပိုင်းနာသလားနည်းနည်းပိုင်းနာလားအဲတော့ခါးစစ်ရောင်လို့နာပြီဆိုလို့ရှိရင်တော့နည်းပိုင်းနာတယ်ခုနကပြောတဲ့စစ်မရောင်ပဲနေထိခိုက်တယ်ဟာဒီသာမမှုကြောင့်ဒါလားဆိုလို့ရှိရင်တော့ညနေပိုင်းပူနာတယ်။သူကဆိုလိုတော့ကတော့သူကအတုံးများလေလေနာလေလေဖြစ်နေတဲ့ကြောင့်သူညနေဆောင်လာတယ်မနေ့ရက်ထိုင်ရင်ကောင်းမယ်။ပြောမှအလုံးသွားတယ်အလုံးမှသူကလေးပင်နေမှားတယ်ဒါမတက်အကြာကြီးရနေရတယ်။အဲ့ဒါညနေဆောင်ကျတော့ခါနာလာရောအဲ့လိုဖြစ်တတ်တယ်ပေါ့နော်
။ဟုတ်ကဲ့ဆရာအဲ့တော့ဒီခါစစ်မရောင်ဘဲနဲ့ဒီထိခိုက်တယ်ဟာရတာနောက်နေရာလွဲတာတွေကြောင့်ခါနာတာကဒီအသုံးများတာဖြစ်တဲ့အတွက်အခုလိုညနေဘက်မှာပူနာတာပေါ့ဆရာနော်အဲ့ဒီခါကျတော့ခါးစစ်ရောင်လေးပန်တာလိုမျိုးပေါ့နော်ဒီခါးစစ်ရောင်တဲ့အခါကျတော့မနေ့ပိုင်းမှာနားတာရောဘယ်လိုပဲပုံဖြစ်တာလဲဆရာရင
်ဒီခါးစစ်ရောင်ခါနာကျတော့သူကတမျိုးညညာလုံးအိပ်ပြီးလို့ရှိရင်မနေ့ရက်ထားကျတော့သူကအစ်စ်ထီရရောင်ပြီးတော့နားနေလို့ရှိရင်အဲမနေ့သွေးပူလေးကျင်ကလေးကိုလည်းလိုချင်လို့လိုက်တယ်ဆိုလို့ရှိရင်အဲဒီနေ့လောက်ဆိုရင်တော့ပျောက်သွားဒီနေ့လုံးလို့ကောင်းကောင်းလို့တွေ့ရညအိပ်သွားတယ်နော်ဒီမနေ့ကျတော့နားလာပြန်အောင်အဲအဲ့လိုမျိုးနားတဲ့အချိန်တည်းကွာတာပေါ့နော်ဒါမနေ့နားလာညနေနားလာတော့နားလာတဲ့ဆာမှာနားလိုက်ရင်တက်တာသွားရလားလှူရှားရင်တက်တာသွားနားလာလို့ရှိရင်လှူရှားပြီးရင်တက်တာသွားဆိုရင်ခါးစင်ရောင်လို့ခါနာတာနားလာလို့ရှိရင်ဖလက်ကလေးနေနေလေးနေပြီးတော့မှနားတက်တာပါဆိုရှင်အဲ့ဒါကခါးစင်မရောင်ဘဲနဲ့အနေတိုင်းမလို့ခါနာတာဆိုတော့ကြံပြီးခွဲလို့ရတာပေါ့နော
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုမေးစီစဉ်တင်ဆက်တဲ့ပတ်စဉ်ချမ်းမာရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။ VOE ကနေခြားတော်ရင်းနဲ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတော့တန်လွှင့်ပေးနေပါတယ်။ ကိုတခါတော့ဦးအောင်ခင်ရဲ့မြန်မာရေး30ချက်အစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။အစုအဖွဲ့ပိုင်းတစ်တော့ရဲ့စီးပွားရေးလုပ်ငန်းရှင်သန်လာမတာပြည်သူအစုအဖွဲ့ပိုင်းတစ်တော့စနစ်အောင်မြင်နိုင်မှာဖြစ်ပါတယ်။ဒီလိုအောင်မြင်အောင်ကူညီပံ့ပိုးဖို့တစ်တော့ဦးစည်းဌာနမှာထောက်ဝန်ရှိပါတယ်။ဒီအကြောင်းကိုတော့ဦးအောင်ခင်ကရေးပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ။
ပစ်တော်အစီအတန်းနိုင်ကြမှုနဲ့ပစ်တော်ပြုံးပြီးမှုဟန်တားရမှာဒေသခံပြည်သူလူပါဝင်လာရမယ်ဆိုတဲ့အသိရှိလာလို့ပြည်သူအစုအဖွဲ့ပိုင်းပစ်တော်လုပ်ငန်းတည်ထောင်မှု1995ကညွှန်ကြားချက်ထုတ်ပါတယ်။ဒါပေမဲ့ဒေသခံပြည်သူအစုအဖွဲ့တို့ရဲ့အခြေခံလိုအပ်ချက်ကိုဖြည့်ဆည်းဖို့သာရည်ရွယ်တာကြောင့်လူနေမှုဘဝတိုးတက်ဖွံ့ဖြိုးရေးကိုအဓိကမထားခဲ့ပါဘူး။အနည်း20ကျော်တော့မှပြည်သူတွေပြည်တော်ရဲ့အကျိုးအမြတ်ကိုခံစားနိုင်ဖို့ရည်ရွယ်ပြီး2016မှာညွှန်ကြားချက်အသစ်ကိုထုတ်ပြန်ပါတယ်။ပြည်တော်တွေပစ္စည်းရောင်းချတဲ့စီးပွားရေးလုပ်ငန်းတည်ထောင်နိုင်ဖို့ရည်ရွယ်ပါတယ်။ဒါပေမဲ့2019မေလမှာဒေသခံပြည်သူအစုအဖွဲ့ပိုင်းပြည်တော်လုပ်ငန်းဆိုင်ရာညွှန်ကြားချက်ထွက်လာတဲ့အတွက်2016ညွှန်ကြားချက်ပြက်ပြယ်သွားပါတယ်။2019ညွှန်ကြားချက်မှာပြည်သူအစုအဖွဲ့ပိုင်းပြည်တော်ရဲ့ရည်ရွယ်ချက်တွေကိုဖော်ပြပါတယ်။ဒေသခံပြည်သူအတွက်တစ်တော့ဆိုင်ရာလူအပ်ချက်ဖြစ်စီရာမှာအလို့အကင်ပေါ်လာပြီးစီးရင်မှုညွန်နေရေးတစ်တော့ area တိုးပွားရေးတစ်တော့စီမံအုပ်ချုပ်ရေးစတာတွေမှာပြည်သူလူထုပါဝင်ရေးနဲ့တစ်တော့ပြုံးတည်မှုကာကွယ်ရေးစတာတွေဖြစ်ပါတယ်။ရည်ရွယ်ချက်တွေကိုအကောင့်ထည့်ဖို့ပညာပေးလုပ်ငန်းတွေလုပ်ဖို့လိုပါတယ်
။ပြည်သူအစုအဝေးပိုင်းတစ်တော့အကြောင်းအများဆုံးလေ့လာတဲ့အဖွဲ့အစည်းကတော့ဘန်ကောက်အခြေစိုက်ပြည်သူနဲ့တစ်တော်လေးလာရေးဌာနဖြစ်ပါတယ်။ပညာရှင်၅ဦးရေးသားပြုစုပြီးလွန်ခဲ့တဲ့ဒီဇင်ဘာလကထုတ်ဝေတဲ့စာတမ်းအရမြန်မာပြည်မှာဒေသခံအစုအဖွဲ့ပိုင်းတစ်တော်ဧကပေါင်း9သိန်းကျော်ရှိကြောင်းသိရပါတယ်။ကျိုးဝိုင်းတော်ကျိုးပြင်ကာကွယ်တော်တဘာဝထိန်သိမ်းရေးနယ်မြေရှိဂျားကန်နယ်မြေအစိုးရစီမံခန့်ခွဲခွင့်ရှိတဲ့တစ်တော်နယ်မြေဒလိထုံးစံအရထိန်သိမ်းထားတဲ့တဘာဝတစ်တော်နဲ့ဒီရေတော်စရတီမှာအစုအဖွဲ့ပိုင်းတစ်တော်တည်ထောင်ဖို့လျှောက်ထားနိုင်ပါတယ်။အစုအဖွဲ့ပိုင်းတစ်တော်ကိုအခြေခံတဲ့စီးပွားရေးလုပ်ငန်းတည်ထောင်ဖို့ကိုလည်းတစ်တော်ဦးစီးဌာနကခွင့်ပြုနိုင်ပါတယ်။2020မှာအစုအဖွဲ့ပိုင်းတစ်တော်စီးပွားရေးလုပ်ငန်း150အထိရှိလာဖို့ရည်ရွယ်ထားပါတယ
်။ရခိုင်ပြည်နယ်တောင်ပိုင်းဂွမြို့နယ်မှာရွာ78ရွာအတွက်အစုအဖွဲ့ပိုင်းတစ်တော်ဧကတလောင်းကျော်ရဖို့တစ်တော်ဦးစီးဌာနဒေသခံအယက်သားအစင်းအဖွဲ့တွေနဲ့ဘန်ကောက်အခြေစိုက်ပြည်သူနဲ့တစ်တော်လေးလာရေးဌာနတို့ပူးပေါင်းလုပ်ကင်ပုံကိုဥပမာပေးထားပါတယ်။ရွာ300ကကိုယ်စားလှယ်တွေကိုတင်နှံပေးပြီးတစ်တော်ဧက2900ကိုလုပ်ခိုင်းတဲ့အခါမှာ2018အစောပိုင်းမှာရွှေရုံးမှကျင်းလုပ်ငန်းကိုတည်ထောင်နိုင်ပါတယ်။မြမကျင်းဝါလုပ်ငန်းအစင်းနဲ့ဆက်သွယ်ပြီးကျင်းအချောတွေထုတ်လုပ်ရောင်းချနိုင်တာတွေ့ရပါတယ်။ရွှေရုံးမရဲ့အောင်မြင်မှုဟာဥက္ကဋ္ဌလုပ်သူရဲ့ခေါင်းဆောင်မှုသောရင်ပေါ်မှာမူတည်ပါလေ2019မှာအစုအဖွဲ့ပိုင်းတစ်တော်လုပ်ပိုင်ခွင့်ရပြီးမကြာမီခြေလုံငန်းစတင်နိုင်တာပါပဲဒေသခံလုပ်ငန်းရှင်တွေပါဝင်တဲ့အစုအဖွဲ့ပိုင်းတစ်တော်စီးပွားရေးလုပ်ငန်းဖြစ်ပါတယ
်အစုအဖွဲ့ပိုင်းတစ်တော်လုပ်ငန်းနဲ့ပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တို့ပူးတွဲလုပ်ကိုင်မှုတိုးပွားလာအောင်လဲဆောင်ရွက်နေတယ်လို့ဆိုပါတယ်အစုအဖွဲ့ပိုင်းတစ်တော်ရဲ့စီးပွားရေးလုပ်ငန်းရှင်တန်လာမှတ်တာအစုအဖွဲ့ပိုင်းတစ်တော်စနစ်အောင်မြင်နိုင်တယ်ဆိုတာကိုတစ်တော်ဦးစီးဌာနကသဘောပေါက်တာမို့ပြည်သူအစုအဖွဲ့စီးပွားရေးလုပ်ငန်းလုပ်ကိုင်ဖို့အားပေးနေပါတယ်။ဒါပေမဲ့သူတို့နဲ့ပတ်သက်တဲ့သတင်းအချက်အလက်ရှားပါးနေသေးတယ်လို့ဆိုပါတယ်။ဒေသခံပြည်သူအစုအဖွဲ့ပိုင်းတစ်တော်ကိုအခြေခံတဲ့စီးပွားရေးလုပ်ငန်းကိုကူညီဖို့တစ်တော်ဦးစီးဌာနမှာတာဝန်ရှိတယ်လို့2019ညွှန်ကြားချက်အခန်းလေးမှာဖော်ပြထားပါတယ်။ဒေသခံပြည်သူရဲ့စွမ်းဆောင်ရည်ကိုမြင့်တင်ဖို့ဤပညာနဲ့စီဝါရေးပညာသင်တန်းတွေပေးနိုင်အောင်တရုတ်ဦးစီးဌာနကစီစဉ်ပေးရမယ်လို့ဆိုပါတယ
်အစုအဖွဲ့ပိုင်းတတော်ထွက်ပစ္စည်းကိုဈေးကွက်မှာရောင်းနိုင်ဖို့အရေးကြီးတာမှုဝယ်သူနဲ့ချိတ်ဆက်ဖို့လိုပါတယ်လုပ်ငန်းအရင်းအမြစ်ရဖို့အတွက်ငွေကြေးအဖွဲ့အစည်းနဲ့ချိတ်ဆက်နိုင်ဖို့လိုပါတယ်လုပ်ငန်းကွန်ရက်ရှင်တန်ကြီးထွားလာဖို့လည်းအရေးကြီးပါတယ်ဒါလို့လုပ်ငန်းဆိုင်ရာကိစ္စတွေမှာတတော်ဦးစီးဌာနကကူညီပံ့ပိုးရမယ်လို့2019ညွှန်ကြားချက်ကဆိုပါတယ်ပြည်တွင်းပြည်ပအဖွဲ့အစည်းတွေစီးပွားရေးအဖွဲ့အစည်းတွေပုဂ္ဂလိကလုပ်ငန်းတွေနဲ့အစုအဖွဲ့ပိုင်းတစ်တော်လုပ်ငန်း ချက်ဆက်မိအောင်တစ်တော်ဦးစီးဌာနကကူညီဆောင်ရွက်ရမယ်လို့အတိအကျဖော်ပြထားပါတယ်။ဒါပေမဲ့လွန်ခဲ့တဲ့လေးလမေလ၈ရက်နေ့ကထုတ်ပြန်တဲ့23ရက်နာညွှန်ကြားချက်ဖြစ်လို့လူသိနည်းနေပုံရပါတယ်။ဒေသခံပြည်သူအစုအဖွဲ့ပိုင်းတစ်တော်လုံငန်းဟာတိုးတက်မှုအစီရင်ခံစာရေးဖို့လဲတာဝန်ရှိပါတယ်။အစီရင်ခံစာမှာပါဝင်ရမယ့်အကြောင်းအရာတွေကို2019ညွှန်ကြားချက်မှာဖော်ပြထားပါတယ်။ဒါကြောင့်အစာကောင်းမှအနောက်သေးကြဆိုသလိုအစီအခါသာရေးနိုင်အောင်လုပ်ငန်းစတင်ကလေးကစနစ်တကျမှတ်တမ်းတင်ဖို့လိုအပ်ပါတယ်။ဒါမှလုပ်ငန်းအတွေ့အကြုံနဲ့အသုံးပြုတဲ့အတတ်ပညာတွေကိုလေ့လာအကဲခတ်နိုင်မှာဖြစ်ပါတယ်ခင်ဗျာ
။ဒီမှာရေးသုံးသက်ချက်အစီအစဉ်ကိုဥအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့တူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့တိုင်းသားနယ်စပ်ဒေသတွေမှာဖြစ်ပေါ်နေတဲ့အခြေအနေကိုတင်ဆက်ပေးထားတဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပေးမှာပါဒီအစီအစဉ်ကိုတော့ထိုင်းခြေဆိုင်တိုင်းရင်းသတင်းတော်တွေကဖေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ပါစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့တိုက်ပွဲတွေကြောင့်ဒေဆုံးခဲ့ရတဲ့အဖြစ်မဲ့ပြည်သူတွေအတွက်ဝန်ထမ်းကြောင့်အစိုးကိုရခိုင်ပြည်နယ်လွတ်တော်ကနေအတည်ပြုလိုက်ပါတယ်။ကရင်အာဇာနည်နေ့ကျင်းပခဲ့သူတွေအပေါ်တရားစွဲဆိုမှုကိုကျွင်းချက်မရှိလွတ်ပေးဖို့ KNU ကထုတ်ပြန်ထားတဲ့ဆိုတာနဲ့ရှမ်းပြည်နယ်မြောက်ပိုင်းတအန်းကိုပိုင်အုတ်ချုပ်ခွင့်ရဒေသနမ်ဆန်မြို့နယ်မှာတိုက်ပွဲကြောင့်ဒေသခံရွာသားထောင်ကျော်စစ်ဘေးရှောင်နေရတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနန်းဟောင်းပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တည်ဆုံးခဲ့ရတဲ့အပြစ်မဲ့ပြည်သူတွေအတွက်ဝန်내ကြောင်းအစိုးကိုရခိုင်ပြည်နယ်လွတ်တော်ကအတည်ပြုလိုက်ပါတယ်အဲ့ဒီအစိုးကိုစက်တင်ဘာလ18ရက်နေ့ကကျင်းပတဲ့17ကြိမ်မြောက်ပြည်နယ်လွတ်တော်အစည်းအဝေးမှာဘူးရီတောင်မြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကတင်တွင်းခဲ့တာပါအခုလိုတင်တွင်းတာဟာတည်ဆုံးခဲ့ရတဲ့မိသားစုတွေနဲ့ထပ်တူရခိုင်ပြည်နယ်လွတ်တော်ကလည်းဝန်내မှတ်တမ်းတင်တင်တယ်လို့ယူဆတဲ့အတွက်ဒီအစိုးကိုတင်တွင်းရတာဖြစ်တယ်လို့ဦးထွန်းအောင်သိန်းကပြောပါတယ်ရခိုင်ပြည်မှာရခိုင်တပ်မတော် AA နဲ့အစိုးရတပ်မတော်တွေအကြမ်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အရက်သား80ကျော်သေဆုံးခဲ့ရပြီးထိခိုက်ဒဏ်ရာရသူနဲ့အကြမ်းဖက်ဥပဒေနဲ့တရားစွဲခံရသူတွေလည်းယာနဲ့ချီရှိနေပြီးစစ်ပြေးဒုက္ခတွေအဖြစ်နေရာဆုံးခွာသူ6000ကျော်ရှိနေပြီလို့အကူအညီပေးနေတဲ့အရက်ဖက်အဖွဲ့အစည်းတွေကထုတ်ပြန်ထားပါတယ်
ပွင့်ပြချက်မရပဲရန်ကုန်မြို့မှာကရင်အာဇာနည်နေ့ကျင်းပခဲ့တဲ့သူတွေကိုတရားစွဲဆိုထားတဲ့နဲ့ပတ်သက်ပြီးချုပ်ရင်ချက်မရှိလွှတ်ပေးဖို့ KNU ကရင်မျိုးသားစည်းရုံးကနေထုတ်ပြန်ထားပါတယ်။ကရင်မျိုးသားအာဇာနည်နေ့ဟာကရင်သမျိုးသားလုံးလက်ခံအတိအမှတ်ပြုထားတဲ့နေ့ဖြစ်တယ်လို့ NCA မှာပါရှိတဲ့အချက်အရတိုင်းသားတွေရဲ့မတူကွဲပြားတဲ့နောက်ခံသမိုင်းနဲ့အမျိုးသားလက္ခဏာတွေကိုအတိအမှတ်ပြုရန်ဆိုတဲ့အချက်ကိုအစိုးရအနေနဲ့တာဝန်ယူတာဝန်ခံမှုရှိဖို့18ရက်နေ့ကထုတ်ပြန်တဲ့ KNU ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့စက်တင်ဘာလ12ရက်နေ့ကရန်ကုန်မြို့ဘန်သူလာပန်းချံမှာဖူးဖူးချက်မရပဲကရင်အာဇာနည်နေ့ခေါင်းစဉ်နဲ့ကျင်းပခဲ့တဲ့အတွက်ဥဆောင်ကျင်းပသူတွေကိုငြိမ်းစုစီဥပဒေနဲ့တရားစွဲဆိုခံထားရတာကြောင့်ချွင်းချက်မရှိလှုပ်ပေးဖို့ KNU ပါဝင်ပြည်တွင်းပြည်ပကရင်ဖွဲ့စည်းတီးကလည်းသဘောထားထုတ်ပြန်ခဲ့ပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်မှာတအောင်းပလောင်တပ်ဖွဲ့ TNLA နဲ့ RCSS SSA တောင်ပိုင်းရှမ်းပြည်တပ်မတော်တို့အကြားတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။စက်တင်ဘာလ16ရက်ညနေပိုင်းကကြောက်မဲမြို့နယ်မင်းငော့မြို့နယ်ခွဲဟွန်းဝိုးရွာနဲ့ခရမ်ကောက်ရွာကြားတနိုင်ကြားတိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးလူထုထိခိုက်ဒဏ်ရာရမှုတော့မရှိဘူးလို့သိရပါတယ်။ TNLA ဘက်ကတော့နယ်မြေလုံခြုံရေးဆောင်ရွက်နေချိန် RCSS ဘက်ကထိုးစစ်ဆင်တိုက်ခိုက်တာဖြစ်ကြောင်းထုတ်ပြန်ကြေညာခဲ့ပါတယ်။ဒီတိုက်ပွဲဟာ TNLA ဘက်ကစတင်ပြစ်ခတ်တိုက်ခိုက်တာလို့ RCSS ကပြောရေးဆိုခွင့်ရှိသူဒုတိယဗိုလ်မှူးကြီးစိုက်ဦးကပြောပါတယ် TNLA နဲ့ RCSS တို့ဟာ2015ခုနှစ်ကတည်းကစပြီးတိုက်ပွဲတွေစတင်ဖြစ်ပွားလာတာအခုချိန်ထိပဲဖြစ်ပါတယ
်ရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်မြို့နယ်ကလတာမြို့မှာရှိတဲ့မြန်မာစိုးရရေသားတင်ပေါ်နစီကို AA ရခိုင်လက်နက်ကန်ဖွဲ့ဖက်ကစက်တင်ဘာလ15ရက်မနက်ပိုင်းမှာနှစ်ကြိမ်တိုင်တိုင်ပြစ်ခတ်မှုကြောင့်အပြန်အလှန်ပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်အပြစ်ခံရတဲ့ရေသားတင်ပေါ်ထိခိုက်မှုမရှိဘူးလို့တပ်မတော်ဘက်ကပြောပါတယ်။ ဒီကမှုတွင်ကြောက်တော်မြို့နယ်တင်းကလေးရွာသားသုံးဦးနဲ့စပယ်လာရွာသားနှစ်ဦးထိခိုက်တန်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါရတယ်။တန်ရာပြင်းနဲ့တင်းကလေးရွာသားဦးရွှေထွန်းသိန်းနဲ့ဇနီးဖြစ်သူတော်ခင်ညူမာကိုစစ်တွေဆေးရုံကိုပို့ထားရတယ်လို့စပယ်လာရွာသားဦးဆန်လှကျော်နဲ့တော်ပလဲစိန်တို့ကိုကြောက်တော်ဆေးရုံမှာစေဝါကူတခံနေကြရပါရတယ်။
ဒီကိန်းပြည်နယ်တွင်မြန်မာစစ်တပ်နှင့်ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေကလည်းကျယ်ပြန့်စွာဖြစ်ပွားနေတယ်လို့တိုက်ပွဲတွင်အရသားတွေထိခိုက်မှုတွေကလည်းပိုမိုများပြားလာနေပါတယ်။မွန်ပြည်နယ်အစိုးရကျောင်းတွင်မှာမွန်ကရင်ပအိုတိုင်းသားပါရာကျောင်းဆရာဆရာမလေးယာနီးပါးအခုလ3ပိုင်းအတွင်ထပ်မံခန့်အပ်ခဲ့တယ်လို့မွန်ပြည်နယ်အစိုးရအဖွဲ့ဝင်ကရင်တိုင်းသားရဲရဝန်ကြီးစောအောင
Nasata U, Susu Bang Jong Sia Siama, Tonya, Gosa Shi U, Kana, Tipare, Mungayen Neba U Bada Zagatin Jamu Maya Gosea Kainunga, Taina Jiam Yashi, Soya Satin Jongre Mapsepi, Mio Jongaro, Anne Nidelo Tuga, Sapiovare, Nisa Lapi, Taina Jongsiari, Drap, Dinae Unjitana, Tamatabi, Lassa, Nontagaro, the Lakuna Tongjap Tipi, a Soya Wuntan Jongsiam Yatai, a Tin Dit, Dinjaya Mapsepare. Mumbineshi Soya Jong Rima, Mumbada Dinjabi Siangaya Chosa Shiu, Sagoka Yin Baratin, Tonya, Kunasata U, a Shibu Gayin Baratin, Diata Satou, Bao Baratin, Chose Chau Shibi, Daina Baratin, Jongta Jongurigaro, Mun, Natang Tong Tangjo, Sagoka Yin, Tatang Natangjo, a Shibu Gayin, Litang Kunia Jonet, Bao Natangjo, Shini Bare.
A cook the dinner goes selecting Sapi to a mabam, now by Mohammed, Tapoyo, Suya, Tamro, Pagaba, Tapata, a Piajang, Didi, Jinya, Taja, be met. Sadamala, Dutia, Apaga, Shaminim, now by Tanko, by Utu Quina, Dida, Namsan, Munima, Taiwari, Pintans, or Pipuagelo, Didakan, Ludu Riba, Tika, Dayashi, Geja Bare, Taiwajang, Didakan, you are that a town jogale, Sibi, Shangliabi, Puni, Jangrima, Kulum, Nijaya Bare.
ဒီချင်းနေကိုနမ်ဟုံကနေစုစည်းတင်ဆက်ပေးထားပါတယ်စက်တင်ဘာလ17ရက်နေ့ကနေ25ရက်နေ့အထိနမ်ဆန်မြို့မှာ
เดี๋ยวเสร็จตรงเลยตะยายะแล้วไม่อยากสิหรอกเนาะตะยายะเนี่ยอายุตมีเดียวป่ะแหละอายุตาเดียวป่ะแหละปอมมาตะยายะแต่ว่าเนี่ยตะยายะเลยเนาะอ่าแล้วชื่อมันนี่น้ําตาลเดียวมาเว้ยไตบัวริมมาอสยาตําบรอบักก็เล่นแน่จี้ฤยะแห่ยินฤยะอต้องปู่ราจองเนอิ่งฤยโกเล่นแน่จี้ที่มันมีหลองเป็ดซี้ตัวราชื่อดิโลลูโกเล่ที่มันน่ะจองด้วยถั่วลุนไปตีซ้องตาฤยชื่อจองช้ําเมลูมุกุญีเยอะอึ้งอุกกฐอุ้ต้งหวยก็อะคู่ลูเปียวบาเด
ဒီကြတဲ့ကလေးရနေကြတဲ့ကတူအောင်ဒီလက်နေကြီးချလို့တို့အဲ့ဒီလိုမိလောင်သွားတယ်အဲ့ဒီလူနာတော့ကေဖို့သွားတယ်အစီမပြေလို့အဲ့ဒီလူနာပြည့်ခက်လို့တော့ဆုံးသွားပါတယ်ခင်ဗျာဒီနမ်ကေဖက်မှာတော်တော်ဖြစ်သွားတယ်နမ်ဆန်နဲ့သုံးပိုင်းလောက်ပဲဝေးပါအခုတော့ဆေးရုံပါတင်လာလိုက်တယ်ခင်ဗျာတိုက်ပွဲကြောင့်နမ်ဆန်မြို့နယ်ဇယံပုံကြီးကျောင်းမှာစစ်ပေးရှောင်း 1250 ကျော်ပန်းစမင်းရွာမှာ350ကျော်ခေလုံနေကြရပါတယ် စက်တင်ဘာလ19ရက်မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ဝင်အဖွဲ့၄ဖွဲ့ရဲ့ခေါင်းဆောင်တွေအစိုးရနဲ့တပ်မတော်ကိုယ်စားလှယ်တွေနဲ့တိုင်းတုံမှာတွေ့ဆုံဆွေးနွေးမှုအပြီးစက်တင်ဘာလ18ရက်နေ့မှာတော့နမ်ဆန်ဖက်မှာတိုက်ပွဲအခြေအနေငြိမ်နေပြီဖြစ်တာကြောင့်စစ်ပေးရှောင်တချို့နေရာပြန်ဖို့စီစဉ်နေကြတယ်လို့ဦးသိန်းရွှေကပြောပါတယ် ရှမ်းပြည်မြောက်ပိုင်းမှာဩဂုတ်လ19ရက်နေ့ကတည်းကစတင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့3ဖွဲ့နဲ့အစိုးရတပ်မတော်ကြားတိုက်ပွဲကြောင့်ဒေသခံလူထု19ဦးထပ်မံတဲ့တည်ဆုံပြီး29ဦးထပ်မံတဲ့ဒဏ်ရာရရှိခဲ့ကြောင်းစစ်ပေးရှောင်လူထု9000ထပ်မံတဲ့ရှိကြောင်းလည်းလူသားချင်းစာနာထောက်ထားမှုဆိုင်ရာရှမ်းပြည်မြောက်ပိုင်းအဖွဲ့ကကြေညာချက်ထုတ်ပြန်ထားပါတယ်
ဆက်ပြီးတော့ချင်းလူတို့ရဲ့ဆန္ဒမပါဘဲချင်းပြည်နယ်ဟာခါမျိုးပေါ်မှာဘူဂျိုအောင်ဆန်းကျေးရုပ်တိဆောက်ဖို့ပြည်နယ်အစိုးရနဲ့လွတ်တော်ဆောင်ရွက်ချက်ပေါ်ချင်းလူငယ်အဖွဲ့တွေကနေစက်တင်ဘာလ19ရက်နေ့ကကန့်ကွက်ကြောင်းသဘောထားထုတ်ပြန်ခဲ့ကြပါတယ်။ဒီအကြောင်းကိုတော့မိကလျာမုံကနေစူးစီးတင်ဆက်ပေးထားပါတယ်။ချင်းပြည်နယ်ဟာခါမျိုးပေါ်မှာဘူဂျိုကျေးရုပ်တိဆောက်ဖို့က
ဒီလိုဆိုကျဲချက်သူချင်းအဖြစ်ပမာလူမျိုးကြီးဝါဒရဲ့ရေချနယ်လောက်ဆောင်တယ်လို့ကျွန်တော်ကမြင်တဲ့အဲအကြောင်းဒီကျဲထူကိုမလို့ဖို့ကျွန်တော်ကန့်ကွက်တယ်ဒီကျဲထက်စာရင်ဒီပင်လုံကတိကိုနဲ့ပင်လုံစာချုပ်မှာပါတဲ့ဟာကိုမြေစုံအကောင့်နဲ့ပေါ်ပြီးတော့မှကျွန်တော်လိုချင်တဲ့အမျိုးသားတန်းတူရေးပတ်သက်ပြီးတော့စုကိုမြေစုံဒီဆောက်ရေးကိုဒါမြေစုံဥတည်ပြီးတော့မှလုံဆောင်ပေးဖို့ရဲ့
တိုင်းသားကြတဲ့မှာဗမာတိုင်းသားနဲ့ဒီချင်းတိုင်းသားကြတော့ဒီလူမျိုးရေးဆန်တဲ့မုံတိမှုတွေဖြစ်လာနိုင်တယ်ဆိုတော့အဲ့ဒါကြောင့်ဒီဟာကိုမလို့ဖို့အဲ့ဒီရွှေချက်၃ချက်နဲ့ကျွန်တော်တို့ကောက်ွက်ရခြင်းဖြစ်ပါတယ်ခါခါမျိုးစီပင်ပန်းချံမှာပြည်နယ်လွှတ်တော်တိဆောက်လိုက်တဲ့အတွက်ရင်ကလေးကရှိခဲ့တဲ့ဗိုလ်ချုပ်ရုပ်ထုကိုခဏဖယ်ထားပြီးလောလောဆယ်မှာပန်းချံလုပ်ဖို့နေရာရ
ကျွန်တော်တို့ကလွှတ်တော်အသက်ဆောက်တဲ့ခါကျတော့လွှတ်တော်ကပန်းချံကိုတင်ခဲ့ဒီမှာလွှတ်တော်ရုံးဆောက်လိုက်အဲ့ဒါဘုရားကျေးဇူးကိုလည်းရွှေ့တင်ထားလိုက်တာပါနော်အဲ့ဒါကျွန်တော်တို့ကလွှတ်တော်ကနေပြီးတော့သူတို့ကဒီပန်းချံကိုယူလိုက်ဒီမှာအဆောက်အဦဆောက်တဲ့အတွက်သူတို့ကလူချင်းရှာပြီးတော့ဘုရားကျေးဇူးကိုမှားလိုက်တာပေါ့မှားပြီးတော့ကြီးနဲ့ကြံလို့မယ်ဆိုပြီးတော့ပြည်စင်အဲ့ဒီမှာကျ
我们个人内地嘛嘞，哎，路啊，像个那没有啊，撇开的，那边个产品呀嘛，我们某地呢都个人地呢，然后个亲戚呢都露面嘞，就像个那的撇开的，在那路南阳呀，你们对这边在路庙的西边南阳这个，对迎宾风呢都都优雅呢都。都高尚的对吧？那么些啦，吃菜的嘞，哎，大哥，你他呀嘛，你么他路线人家在哪里吃了嘛？
不，不叫我们只有地上这个啥哈？前皮呢，苏阳呢，老早都也打完了，旁脚边楼上你了啦，白路医院这段呢面楼上你也来跑，没管偷些细腻的路，前路爱偷边界嘛，一打打把的。
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ရခိုင်ပြည်နယ်ကတိုက်ပွဲတွေကြောင့်တိတ်ဆုံးခဲ့ရတဲ့အပြစ်မဲ့ပြည်သူတွေအတွက်ဝန်ထမ်းကြောင့်အဆိုကိုရခိုင်ပြည်နယ်လွတ်တော်ကနေအတည်ပြုလိုက်ပါတယ်။ရန်ကုန်မြို့မှာကရင်အန်စာနီနဲ့ကျင်းပခဲ့သူတွေကိုတရားစွဲဆိုထားတာနဲ့ပတ်သက်ပြီးချင်းချက်မရှိလွတ်ပေးဖို့ KNU ကနေထုတ်ပြန်ထားပါတယ်
။တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်ကတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီ
သာတော်ရှင်ဒီခုနားဆင်ခဲ့ရတာကတော့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ် VOA မြန်မာပိုင်းကနေခြားသပရိနေညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုလိုင်းလိုမီတာ19 25 30နဲ့လိုင်းလိုမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကောင်းလုံးကတက်လက်ချင်ကြပြီမှာဖြစ်ပါတယ
် Sorry အာရေဗျနိုင်ငံကရင်းနှီးလုပ်ငန်းတွေကိုတက်ခက်ခံရမှုနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်တုံ့ပြန်ဆောင်ရမ်းနေမယ်အရေးကြီးတဲ့သတင်းချက်လက်တွေရရှိခဲ့တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုကပြောလိုက်ပါတယ် Sorry နဲ့အာရဆော်မြတ်ပြည်တော်စု UAE ခေါင်းဆောင်နေနဲ့တွေ့ဆုံဆွေးနွေးပြီးနောက်ဝန်ကြီးပွန်ပီယိုဒီကနေ့ပြောဆိုရမှာတော့တက်ခက်မှုဟာအီရန်နိုင်ငံရဲ့လက်ချက်ဖြစ်ပုံသဘောတူလက်ခံထားကြတယ်လို့လည်းပြောဆိုခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းစပူပြည်နယ်ကလတ်မြို့ကထောင်လိုင်းအေဂျင်စီရုံးဝင်းအနီးဒီနေ့စောပိုင်းတာလီဘန်စစ်သွေးကြွတွေရဲ့ကားဘုံခွဲတက်ခတ်မှုကြောင့်လူ15ယောက်ထဏ်မင်းနဲ့သေဆုံးပြီး60ကျော်ထဏ်ရရသွားပါတယ်။အမျိုးသမီးတွေနဲ့မိန်းကလေးတွေပါဝင်ထိခိုက်ဒေဆသူအများစုဟာတက်ခတ်မှုဖြစ်တဲ့အနားကဆေးရုံမှာရှိနေတဲ့လူနာတွေဖြစ်တယ်လို့လည်းပြည်နယ်အစိုးရပြောခွင့်ရပုဂ္ဂိုလ်ကပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့နိုင်ငံခြားကောက်ဆောင်တယောက်ကြားဆက်သွယ်မှုနဲ့ပတ်သက်လို့စိုးရိမ်သူတူကထောက်လိုင်းရေးကိုအတွင်းသတင်းပေးတင်ကြားခဲ့မှုနဲ့ပတ်သက်ပြီးထောက်လိုင်းရေးလုပ်ငန်းစစ်ဆေးမှုချုပ်မက်ကဲအကင်ဆန်ကိုအောက်လုပ်တော်ထောက်လိုင်းရေးကော်မတီမှဒီကနေ့ဆင့်ခေါ်ကြားနာပါတယ်။သမ္မတထရန့်ရဲ့နိုင်ငံခြားကောက်ဆောင်တယောက်ကြားဆက်သွယ်မှုအတွင်းကတိကဝတ်ပြုခဲ့တာပေါ်စိုးရိမ်တယ်လို့ထင်မြင်တဲ့ထောက်လိုင်းရေးတာဝန်ရှိသူတယောက်ကစစ်ဆေးမှုချုပ်ကိုတင်ကြားခဲ့တာဖြစ်တဲ့အကြောင်းနီးစပ်သူထောင်လိုင်းတာဝန်ရှိသူဟောင်းနှစ်ယောက်ကိုကူကပြီးဝါရှင်တန်ပို့သတင်းစာကဖော်ပြခဲ့ပြီးနောက်အခုလိုကြားနာခဲ့တာလည်းဖြစ်ပါတယ်။ မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေပေါ်စစ်တပ်ကကျူးလွန်တဲ့လူရည်တွေပါဝင်အတိတ်နဲ့လက်ရှိအချိန်မှာကြုံနေရတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအပြင်းထန်ပြစ်တင်ရှုတ်ချကြောင်းဥရောပပါလီမန်ကဒီကနေ့ပဲဆုံးဖြတ်လိုက်ပါတယ်။ထောက်ခံမဲ946မဲကန့်ကွက်မဲ12မဲနဲ့ဂျားနေ94မဲနဲ့အတူပြုလိုက်တဲ့ဆုံးဖြတ်ချက်မှာတော့ကာလချာရှိဖြစ်ပေါ်နေတဲ့ပရိကတ်ပကတ်တွေပေါ်စိုးရိမ်ကြောင်းလည်းဖော်ပြထားပါတယ်။
သတင်းကြေညာကိုကိုအောင်လုံချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညာပိုင်းအစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာကတော့ Vitex Sonic ဖြစ်ပါတယ် View American တန်ညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းတို့မီတာ25 32 51နဲ့လိုင်းလမ်းမီတာ190လောက်ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.